ကဲယနေ့မိမိတို့ပြုလုပ်တဲ့ကုသိုလ်ရဲ့ဟောပါကားကိုကျေးဇူးရှင်ပုဂ္ဂိုလ်အားအမြတမ်းပေးဝေမှုမိမိတို့တွေလည်းပဲနိဗ္ဗာန်ကိုကြည်မှန်ပြီးတော့ရည်စက်ချမှုမပြုလုပ်မီမှာနှုမောဒနာတရားဟောကြားပေးပါ၏နာယူကြမယ်ယနေ့သာသနာတော်နှစ်2549ခုနှစ်ကောဇာသက်ကလေး1368ခုနှစ်ဝါကောင်လပြီးကျော်14ရက်ခရစ်နှစ်2005ခုနှစ်စက်တင်ဘာလ2ရက်တောက်ကြမေမှာသတိုင်းတောင်ယူမြတ်စကြာကျောင်းတိုက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးတိုင်းမြဇွန်မြို့နယ်မြမကြီးမြို့မှာနေထိုင်တဲ့ရဟန်းတကာကြီးဦးပေါ်ရှင်ရဟန်းတကာမကြီးတော်ခင်ကြောက်သာကိုထွန်းချူမစောကျူမိသားစုဖြစ်ပါတယ်အကြောင်းခံလာတော့မြတ်စွာဘုရားကြောင်းတိုက်မှာသတင်းသုံးနေတဲ့အနုနာယကဘုန်းကြီးဦးကောဝိဒရဲ့မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့မိမိတို့စွန့်အားရှိသည်မြတ်တန်ဃာတော်ပါတိယ66ပါးတို့အားအာယုံခါမှာမွန်မြတ်သောစွန့်ခဲဝယ်ဖို့စဉ်များလူတန်းချင်းနေ့လေကမှာလည်းပဲခဲဝယ်ဖို့စဉ်များလူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုကျောင်းတရတွင်ရှိယောဂီတို့ရင်းများနဲ့တဘောအပြိတ္တများအားလည်းပဲတရားဖြူခွေကြွေးမွေးကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုရီးယားစီဝိုင်းစီတင်ငန်းတိုင်းကိုလည်းပဲတန်ပြီးကအဖြစ်ဖြင့်ဝါဆိုတင်ငန်းနေရာဖြင့်ဆက်ကပ်လှူဒန်းကြခြင်းဓမ္မပူဇာနဝကံမှာ7000တို့ကိုဆက်ကပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုတယ်ပေါ့အဲ့တော့ယနေ့ယဟန်သမီးတို့ဥပောရှင်ယဟန်မဲတော့တော်ခင်ကြောင်းနဲ့တော့အာလုံးသောပြိတ္တတွေကိုဘုန်းကြီးကပါတရားဟောပေးမလဲဆိုတော့အင်ဂုတ္တရနိကေစတုကနိဗ္ဗာန်မှာလာရှိတဲ့သာသနာတော်ပွဲကြောင်းတရား၄ပါးကိုဟောကြားပေးပါအဲ့တော့သာသနာတော်ပွဲကြောင်းတရား၄ပါးဒီတရားကိုနာယူပြီးပြီဆိုရင်မိမိတို့သာသနာတော်ရဲ့တန်ဖိုးကိုလည်းပဲထပ်လျောက်သိသွားပါမယ်မိမိတို့ကလည်းပဲသာသနာတော်မှာရင်းရင်းနှီးနှီးမိမိတို့ရဲ့သားကိုယ်တိုင်ကသာသနာဝင်ကိုတတ်နိုင်တယ်များထမ်းပြီးတော့အလုံးကိုဆွမ်းအားရှိတယ်များနင်းနာခံပံ့ပိုးနေတယ်ပေါ့အဲ့ဒီလိုမိမိတို့သာသနာတော်နဲ့ရင်းနှီးနေတဲ့အခါမှာအခြားဒါနသီလဘာဝနာတရားတွေကတော့အမြဲတမ်းလည်းနာယူနေကြတယ်ပေါ့ဒီနေ့တော့သာသနာတော်နဲ့ဆက်ပြီးတော့သာသနာတော်တည်ရှိတဲ့အကျိုးသာသနာတော်ကြီးပေါ်ပေါက်လာတဲ့အတွက်ဘလောက်အကျိုးရှိတယ်လဲဒီလိုအကျိုးလူနဲ့ပြန်မှာတတ္တဝါတွေရဲ့အကျိုးကိုတည်ပို့နေတဲ့သာသနာတော်ကြီးဟာဘာကြောင့်ကွယ်နိုင်တယ်လဲမကွယ်အောင်ငါတို့ဘယ်လိုပံ့ပိုးနိုင်မလဲမကွယ်အောင်ဒါရယ်လေအလုတ်လုတ်နေကြတာကဘသူတွေလဲအဲ့ဒီပုံကိုယ်တွေကဘယ်လိုပံ့ပိုးရမလဲဒါမျိုးတွေသိသွားအောင်ပေါ့ဒါကြောင့်မို့အင်ဂုတ္တရနိကေသုက္ကတဝိနည်းသုတ်တံကိုအခြေခံပြီးတော့သာသနာတော်ပွဲကြောင်းတရား၄ပါးကိုပဲဘုန်းကြီးကပေါ်ပေးနေပေါ့ရသပြားကဒီတုတ်တံမှာဘလို့စချီပြီးတော့ဟောခဲ့တယ်လေဆိုတော့အာလုံးသောတရားဓမ္မတွေလည်းသာသနာနဲ့ရင်းနှီးနေတော့ဒီတရားကိုဂရုတစိုက်နာယူပြီးတော့မိမိတို့ဉာဏ်နဲ့မိမိတို့သာသနာတော်ကြီးတည်အောင်လုပ်နေတာကဘလို့ထောက်ပံ့တာကဘလို့ပွေအောင်လုပ်နေတာကဘလို့ဆိုတာမိမိတို့သိသွားပါလိမ့်မယ်ရသပြားကတဏှာမှာကြာဟောထားတာရှိတယ်ဒီတန်ကိုဖြတ်တာကတန်ကြီးကလည်းဖြတ်တာတန်ကိုဖြတ်တော့တန်ကြီးဆိုတဲ့ဒီသစ္စာပုံအတိုင်းပဲပေါ့ဒီလိုပဲသာသနာတော်ကြီးပွေအောင်လုပ်နေတာကလည်းပဲခြားသူတွေမလုပ်ဘူးတဲ့ဟောဒီယဟန်လေးယဟန်မာရီအမျိုးသားဥပါဒကားတွေအမျိုးသမီးဥပါဒိကမာရီဒီအတွင်းလူတွေကပဲသာသနာကိုပြန်ပြီးတော့ဖြတ်နေတဲ့အကြောင်းမြတ်စွာဘုရားကဟောကြားဘူးတယ်ပေါ့ဒါကြောင့်မို့ဘုန်းကြီးတို့တရားဓမ္မတွေထင်နေတာကသာသနာတော်ပွေအောင်ဝေးဘေးရဘာသာကြားတွေကလုပ်တယ်လို့ဒီလိုထင်ကြရရှိတန်ကိုဖြတ်နေတာကတန်ကြီးတွေကဖြတ်တယ်လို့သာသနာတော်ကိုတကယ်ဖြတ်နေတာကသာသနာတော်ရဲ့ရင်းရင်းမြစ်မြစ်ကိုမသိတဲ့ဘုဒ္ဓတနည်းနည်းပါးပါးလေးရှိတယ်သို့မဟုတ်လုံးဝမရှိဘူးဆိုတဲ့တရားဓမ္မတွေတန်ဃာတော်ရှင်မြတ်တွေရှေးခေတ်ကတော့အမျိုးသမီးဘိက္ခုနီတွေခုခေတ်မှာတော့ဘိက္ခုနီလွယ်ဝင်သီလရှင်တွေပေါ့ဒီပရိသတ်လေးပါးကတော့ပြန်ပြီးတော့ဖြတ်စည်းနေတာအတွင်းလူဖြတ်မှသာသနာပြတ်တယ်ဆိုတာဟောကြားချက်ရှိခဲ့တယ်ပေါ့ဒါကြောင့်မို့ဒီသာသနာပွဲအောင်လုပ်နေတာလည်းပဲတန်ဃာတော်ရှင်မြတ်ပါဝင်ဒီပြိသက်တွေပဲလူတကာကမတွေတွေမသိတဲ့အတွက်လုပ်နေကြတယ် နောက်တတိနားလဲပြီးတော့လုပ်ပြီးဆိုရင်လည်းသာသနာတည်အောင်သာသနာပြုတယ်ဆိုတာလည်းသူတို့ပဲပြုနေကြတယ်ဒါကြောင့်မို့ဒီသာသနာပွဲချင်းအကြောင်းတရား၄ပါးတွေလည်းပဲငါတို့နဲ့မဆိုင်ဘူးလို့ဒီလိုလေးတွေရှုမှားသိမှာတည်အောင်လုပ်တဲ့ပေါ့တည်အောင်လုပ်ပြီးတဲ့အခါမှာလည်းပဲတက်ဆွမ်းရှိတဲ့မြတ်မိမိတို့လုံရက်တွေဟာသာသနာတည်ဖို့အတွက်လုံရက်တွေပဲဖြစ်တဲ့သာသနာပွဲဖို့အားပေးတဲ့လုံရက်တွေပဲဖြစ်တဲ့ဘူးဒါကြောင့်မို့ဒီတရားကိုဘုန်းကြီးကနားလည်အောင်သာသနာနဲ့ယဉ်ကျေးနေတဲ့ပုံကိုယ်တွေဖြစ်တဲ့အတွက်ဒီတရားကိုပဲခေါ်ပေးပါဆွမ်းအားရှိတဲ့မြတ်ကြိုးစားပြီးတော့နားလည်အောင်နားယူကြပါဘုန်းကြီးကလည်းနားလည်အောင်တက်နိုင်မယ်ဗျာခေါ်ပေးမယ်ပေါ့အဲ့တော့မြတ်စွာဘုရားကစာဆုံးဘယ်လိုဟောခဲ့တယ်လဲဆိုတော့သုကတောဝါဘိကဝေလောကိတိဋ္ဌမာနောသုကတဝိနယောဝါတရတဘုဇနာဟိတာယဘုဇနာသုခာယလောကာနုကံပါယအထာယဟိတာယသုခာယဒေဝမနုဿာနံမဂ္ဂုနိဗ္ဗာန်လူလာလူသားလူသမီးတို့တဲ့လောကမှာသုကတလို့ခေါ်တဲ့ဂုံတော်ကိုးပါးနဲ့ပြည့်စုံတဲ့ဘုရားစစ်ဘုရားမှန်အဲ့ဒီဘုရားစစ်ဘုရားမှန်ဟောကြားတော်မူခဲ့တဲ့သုတ္တဝိနည်းလို့ခေါ်တဲ့သာသနာစစ်သာသနာမှန်တရားစစ်တရားမှန်လောကမှာတည်နေမယ်ဆိုလို့ရှိရင်အာလုံးသောလူနဲ့ပြန်မှာတတ္တဝါတွေအတွက်ချမ်းသာဒုက္ခတွေတွေတွေ့နိုင်ပါတယ်လို့မြတ်စွာဘုရားကစေဥ်စွာအာမခံခဲ့တယ်ဒါကြောင့်မို့လောကမှာတင်းတို့ဘုရားစစ်ဘုရားမှန်တရားစစ်တရားမှန်ဒါကိုအကြောင်းပြုပြီးတော့တန်ခါစစ်တန်ခါမှန်နေတဲ့လောကမှာပေါ်ပေါက်လာပြီဆိုလို့ရှိရင်တတဝအလုံးလူတွေရောနတ်တွေရောပြန်မာတွေရောအလုံးချမ်းသာဖို့ရန်အတွက်ပဲဖြစ်တယ်တဲ့သူတို့ရဲ့မဟုတ်နိဗ္ဗာန်စီးပွားလို့လာတာဖြစ်တယ်အဲ့တော့တောင်မြို့ဆရာတော်ကြီးကလည်းပဲဒါကိုအကြောင်းပြုပြီးတော့ဘယ်လိုသိခဲ့တယ်လဲဘယ်လိုဟောခဲ့တယ်လဲဆိုတော့ဘုရားရှင်တော်မပွင့်ပေါ်လျင်လူတော်အများစိတ်ကောင်းထားလဲဤကားကုသိုလ်အကုသိုလ်နှင့်ထိုတို့ဘုံဘဝမတိကြမြတ်လအပြစ်တွေမြတ်စွာဘုရားကမပွင့်ပေါ်ခဲ့ဘူးဆိုလို့ရှိရင်လူတွေမှာစိတ်ကောင်းဘယ်လောက်ပဲထားနေဒါကကုသိုလ်ဒါကအကုသိုလ်လို့သိဖို့မလွယ်ပါဘူးနောက်ပြီးတော့ဘုံဘဝတွေဆိုတာကလည်းပဲမျက်မြင်လူဘဝတရိစ္ဆာန်ဘဝဒါလောက်ပဲသိခွင့်ရမယ်အင်မတန်မှနည်းနည်းတဲ့ငရေတွေပိတ်တာတွေနောက်ပြီးတော့နတ်တွေပြန်မာတွေဆိုတာဂတိတွေလည်းသိဖို့မလွယ်ဘူးတဲ့မြတ်စွာဘုရားပွင့်လာလို့သာလေဒီဟာကကုသိုလ်ဒါကအကုသိုလ်လို့ခွဲခြားပြီးတော့သိတယ်ပေါ့ဥပမာအပြင်ဒါနလုပ်တာကိုပဲကြည့်ပေါ့ဒါနလုပ်တဲ့နေရာမှာလည်းပဲကုသိုလ်အကုသိုလ်ကိုခွဲခြားသိတာမြတ်စွာဘုရားဟောကြားခဲ့လို့သိရတယ်လူတွေအနေနဲ့တာမန်ကပုထုရှင်ပုဂ္ဂိုလ်တွေဆိုရင်ဒါနလုပ်တယ်ဆိုရင်ဒါကုသိုလ်အလုပ်ပဲသီလစောင့်တည်တယ်ဆိုလို့ရှိရင်လည်းဒါကုသိုလ်အလုပ်တရားကြိတ်တာတွားပြီးတရားထိုင်နေဆိုရင်လည်းကုသိုလ်အလုပ်ဒီလိုပဲတာမညာအပြင်အကျဉ်းနဲ့တည်တယ်မြတ်စွာဘုရားကတော့ဒီလိုမဟုတ်ဘူးလုပ်ငန်းလုပ်တဲ့နေရာမှာကုသိုလ်ကောင်းမှုဒါနတစ်ခုပြုသည်ဖြစ်စီသီလစောင့်တည်သည်ဖြစ်စီဒီထဲမှာဘလို့စိတ်တတ်နဲ့လုပ်တာကုသိုလ်အလုပ်ဘလို့စိတ်တတ်နဲ့လုပ်ရင်အကုသိုလ်တွေဖြစ်တယ်လို့မြတ်စွာဘုရားပွင့်တော်မူခဲ့တဲ့အတွက်မြတ်စွာဘုရားဟောကြားလို့သိကြရတာပေါ့ဥပမာအပြင်ဒါနတစ်ခုပဲကြည်ကြည်ပေါ့ဒါနတစ်ခုကြည်ကြည်တဲ့အခါမှာရည်ရွယ်ချက်တွေအမျိုးမျိုးရှိနိုင်တယ်ပေါ့တချို့ကကြတော့ဩမကောင်းတတ်လို့မလူလို့မကောင်းသေးပါဘူးငါတို့အသက်အရွယ်ကြီးကြီးလာပြီငါတို့ဗုဒ္ဓဘာသာအမိခံနေတဲ့ဒီအရွယ်ကြီးမှမလူလို့မကောင်းသေးပါဘူးဆိုပြီးတော့သူများကဲ့ရဲ့မှာကြောက်လို့သူများကချီးကျူးစေခြင်းလို့ထင်ပေါ်ခြင်းလို့ဒီလိုစိတ်ထားတွေနဲ့လူပြီးဆိုရင်ကုသိုလ်ဒါနကုသိုလ်လို့တော့ခေါ်လို့တော့ရတယ်ပေါ့သို့တော့မြတ်စွာဘုရားကအဲ့ဒါကုသိုလ်အစ်စ်မဟုတ်သေးဘူးတဲ့သူ့ရဲ့စိတ်ထားတွေကြောင့်အကုသိုလ်တွေခြံရံနေတဲ့အဲ့ဒီစိတ်ထားတွေကအကုသိုလ်ကုသိုလ်ဖြစ်တော့ဖြစ်တယ်သို့တော့ကုသိုလ်အစ်စ်မဖြစ်သေးဘူးအကုသိုလ်တွေရောတဲ့ကုသိုလ်ဆိုရင်မြတ်စွာဘုရားကအကုသိုလ်တွေခြံရံနေတဲ့အကြောင်းဟောကြားခဲ့တာပေါ့ဒါကြောင့်မို့ဒီလိုစိတ်ထားတွေနဲ့မလူတင်ဘူးနောက်ပြီးတော့တချို့ကြတော့လည်းပဲဒီလိုလှူလိုက်လို့ရှိရင်ယာတုတွေဘာတွေတက်လိမ့်မယ်ဒီလိုလှူလိုက်လို့ရှိရင်လူဘဝနတ်ဘဝတွေမှာချမ်းသာတွေခံစားရလိမ့်မယ်ဆိုရင်ဒီစိတ်ထားတွေနဲ့တွေ့ရင်မြတ်စွာဘုရားကအဲ့ဒီစိတ်ထားနိဗ္ဗာန်ရောက်စီတတ်တဲ့စိတ်ထားမဟုတ်သေးဘူးတဲ့အကုသိုလ်တွေဖြစ်သေးတယ်အဲ့ဒီဒါနမှလည်းပဲအကုသိုလ်ရောနေသေးတယ်တဲ့ဒါမျိုးလည်းမဟုတ်သေးဘူးတဲ့ဒီလိုသိရတာကဒီလိုဂုံပကသနာတွေလိုခြင်းလို့သူများတွေကရေမဆိုးလို့မကောင်းတက်လို့လူသားတို့ဒီလိုစိတ်ထားတွေနဲ့လူလို့ရှိရင်ပစ္စည်းကတော့ကုန်သွားတာပဲသို့တော့အများထင်တယ်လို့ကုသိုလ်စစ်စစ်တော့မဖြစ်သေးဘူးတဲ့အကုသိုလ်ကြီးရောတာအဲ့ဒီလိုစိတ်ထားတွေနဲ့ လောကီအကျိုးတွေယာတုတွေဂုံသိမ့်တွေတက်ချင်လို့လှူလို့ရှိရင်ဒါတွေအကုသိုလ်စိတ်သက်တွေဆိုမြတ်စွာဘုရားကဟောကြားခဲ့တာ။အဲ့မြတ်စွာဘုရားဟောကြားခဲ့တဲ့တရားတော့မြတ်စွာဘုရားကြောင့်ခွန်ကြီးတို့လည်းပဲဒါသိရတယ်။ဒါကဓမ္မတွေလည်းပဲဟောပြလို့သိရတယ်။ဒါဘာကြောင့်လို့ဆိုတော့မြတ်စွာဘုရားလောကမှာပေါ်ထွန်းလာတဲ့ဘုရားစစ်ဘုရားမှန်ပေါ်ထွန်းခြင်းရဲ့အကျိုးတွေတဲ့။နောက်ပြီးတော့ဘလို့စိတ်ထားနဲ့လူမှကုသိုလ်စစ်လဲဆိုတော့မိမိတို့ဒါနပြုတယ်ပေါ့ယနေ့တရားဥပောရှင်တရားမတော်ကြောင်းနဲ့တော့အာလုံးတို့ပြိသက်တယ်တန်ဃာတော်ရှင်မြတ်တွေကိုဆုံးကတ်တယ်ဝါသူသင်္ကန်းလူကြတယ်တပည့်တော်တို့ရဲ့ဆုံးကိုဖုံးပေးပြီးတော့တန်ဃာတော်ရှင်မြတ်တွေယနေ့တင်တာအတွက်စာကျက်ခြင်းစာအံ့ခြင်းဖျားဝတ်တခြင်းမေတ္တာပွားခြင်းဒီအလုပ်တွေလုပ်ပြီးတော့ကုသိုလ်စစ်ကုသိုလ်မှန်နေတဲ့အသိဉာဏ်ဓုတွေရပါစေတပည့်တော်တို့အတွက်လည်းပဲဒီခန္ဓာဆင်းရဲချုပ်ကြီးရဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြရစေခြင်း32ပုံမှာတက်မှတ်မောတဲ့လောဘတွေမဖြစ်တော့တန်ဃာတော်ရှင်မြတ်တွေကိုချမ်းသာစေလိုတဲ့မေတ္တာစီဟာတွေဝမ်းရည်မှုဆိုရင်အဲ့ဒီဒါနဟာကုသိုလ်စစ်တဲ့ဒါနဖြစ်ပြီတဲ့ဒါကြောင့်မို့မြတ်စွာဘုရားကဖရာရှင်တော်ပွင့်ထွန်းပေါ်၍လူတော်အများသိကောင်းထားလေဤကားကုသိုလ်အကုသိုလ်နှင့်ထိုတို့ဘုံဘဝတည်ကြရများလကျေးဇူးတွေတဲ့ဒီမြတ်စွာဘုရားပွင့်လို့တာဒီလိုစိတ်ထားနဲ့လူရင်အကုသိုလ်တွေဖြစ်တယ်ဒီလိုစိတ်ထားနဲ့လူရင်ကုသိုလ်တွေဖြစ်တယ်ဒါနပြုတိုင်းကုသိုလ်မဖြစ်ဘူးဆိုတာမြတ်စွာဘုရားပွင့်လို့မြတ်စွာဘုရားဟောကြားလို့သိရတာဒါမြတ်စွာဘုရားရဲ့ကျေးဇူးတွေနောက်ပြီးတော့ထိုတို့ဘုံဘဝတဲ့ဘုန်းကြီးတို့မြတ်စွာဘုရားကပွင့်မလာဘူးတရားတွေဘာတွေလားဟောမထားဘူးဆိုရင်လူတွေသိနေမှာဘာလဲဆိုတော့ခုမျက်စိနဲ့မြင်နေတဲ့လူဘုံလူဘဝဆိုတဲ့ဒီမနုဿဂတိကိုတော့သိနိုင်တယ်ပေါ့ဒါမျက်စိနဲ့မြင်နေရတာဘုန်းကြီးတို့လူတွေနားမှာနေနေတဲ့ခွေးတွေကြောင်တွေတိရိစ္ဆာန်တွေဒီတိရိစ္ဆာန်နာဂတိဓာတ်တွေလည်းပဲထိုက်တော့သိသွားနိုင်တယ်ပေါ့ဒါလိုမဲ့လို့ဒီပေဒဂတိဆိုတဲ့ပိတ်ဓာတ်တွေသစီတွေဆိုတာတချို့လည်းပဲကိုတွေ့ရှိခဲ့မှုတွေများသောအားဖြင့်တော့ကိုတွေ့မရှိတဲ့လူတွေများတော့ဒီပိတ်ဓာတ်သစီလောကတမလွန်လောကအတူတကယ်ပိတ်ဓာတ်လောကဆိုတာတချို့ကမယုံကြည်ကြဘူးပေါ့နောက်ပြီးတော့ဒေဝလို့ခေါ်တဲ့နတ်ပြည်၆ချက်နောက်ပြီးတော့ဗျမ္မာရူပဗျမ္မာ16ဘုံအရူပ4ဘုံဒီဘုံတွေကိုလည်းပဲမြတ်စွာဘုရားကအောက်မှာလည်းပဲအပေ4ပါးဆိုတဲ့ငရေတွေပါးရှိတယ်။အလယ်မှာလည်းပဲလူပြည်နဲ့တကွာလက်ပြည်6ချက်ရှိတယ်။အပေါ်မှာလည်းပဲရူပ16ဘုံအရူပဗျမ္မာကြီးတွေ4ဘုံရှိတယ်ဆိုပြီးတော့မြတ်စွာဘုရားဟောကြားလို့တည်းဟောဇံရအောင်အထုတ်ရင်ဗျမ္မာဘုံရောက်တယ်ရိုးရိုးကောင်မောင်တရာကုသိုလ်လုပ်ရင်လူပြည်နဲ့ပြည်ရောက်တယ်အကုသိုလ်လုပ်ရင်အပယ်လေးပုံလူတွေမမြင်ရတဲ့ငရဲပုံတွေရောက်တယ်ဆိုတာလည်းပဲမြတ်စွာဘုရားဟောကြားလို့သိရတာတဲ့ဒါကြောင့်မြတ်စွာဘုရားပွင့်တာသိပြီတော့အကျိုးများတဲ့အကြောင်းဟောထားတယ်ပေါ့ဒါကြောင့်မဒီလိုမြတ်စွာဘုရားပွင့်နေတဲ့မြတ်စွာဘုရားအဆုံးအမဖြစ်တဲ့ပိဋကတ်၃ပုံတည်ရှိနေတဲ့မြန်မာနိုင်ငံမှာမိမိတို့လူလာပြတဲ့အတွက်ကုသိုလ်ကိုလည်းပဲကုသိုလ်မှန်သိတယ်အကုသိုလ်ကိုလည်းပဲအကုသိုလ်မှန်သိတာဒါသိပြီတော့အကျိုးကျေးဇူးများတယ်တဲ့တချို့ဆိုလို့ရှိရင်မိမိတို့မြန်မာနိုင်ငံထဲမှာပဲနေဆက်တွေပါတယ်မှာဆိုလို့ရှိရင်တိရိစ္ဆာန်တွေတက်ပြီးတော့ရစ်ပူဇော်တာတွေပါတယ်ဒါတွေကုသိုလ်သိရတယ်လို့ဒီလိုပြောလို့ရှိတယ်။တချို့ဘာသာတွေပါတယ်မှာလည်းပဲအသက်တွေပါတယ်တက်ပြီးတော့ပူဇော်တယ်သိကုသိုလ်ရတယ်ဆိုရင်ဒီလိုအယူအမားတွေသာရှိနေလို့ရှိရင်ဘုန်းကြီးတို့ကသံဃာမှာကြောက်เสียကောင်းတယ်။ခုတော့မိမိတို့ကကုသိုလ်ကိုကုသိုလ်မှန်လည်းပဲဖွဲ့ခြားသိတယ်။အကုသိုလ်ကိုအကုသိုလ်မှန်သိတယ်။ဒါနပြုတဲ့နေရာမှာတောင်းမှဘလို့စိတ်ထားနဲ့လုပ်ရင်ကုသိုလ်ရတယ်ဘလို့စိတ်ထားနဲ့ဆိုရင်အကုသိုလ်ဖြစ်တယ်ဆိုတာဒါတွေအလုံးသိသွားတာဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားလောကမှာဘုရားစစ်ဘုရားမှန်ပွင့်လို့အဲ့ဒီဘုရားဟောကြားတော်မူခဲ့တဲ့တရားစစ်တရားမှန်ကိုပြန့်ပွားနေလို့သိရတာဆိုရင်မိမိတို့မှာအကျေကျေးဇူးတွေများတယ်ပေါ့အဲ့တော့မြတ်စွာဘုရားကတရားဒဂမတွေကလည်းပဲကျန်းတို့တဲ့တင်တို့အပေါ်မှာသိပြီးတော့ကျေးဇူးများကြတာပင်တို့ကလည်းပဲတရားဓမ္မတွေပုံမှာကျေးဇူးများကြတာပဲ။ဘာဖြစ်လို့တုံးဆိုတော့တရားဓမ္မတွေဆိုတာကပင်တို့နဲ့ဆွေမျိုးသားချင်းနဲ့မဆက်ဘဲနဲ့ကြောင်ကြီးတွေကိုတောင်မှအိမ်တွေပါတွေကောင်းကောင်းဆောက်မနေဘူး။တချို့ဆိုကြောင်ကြီးတွေဆောက်လူကြတယ်။ကိုနေတဲ့အိမ်နဲ့တောင်ကောင်းနေတယ်။စွမ်းဆိုလို့ရှိရင်လည်းပဲပင်တို့လူလေသေးမရှိထောက်ပံ့နေကြတယ်။သင်္ကန်းလည်းပဲအမြဲတမ်းပဲဝိုးလောက်ယုံလောက်မကဘဲနဲ့လူနိုင်တန်းနိုင်အောင်တောင်သူတို့ဝိုင်းပြီးတော့လူနေကြတယ်။ကျမ်းမာရေးအတွက်ဆေးပစ္စည်းတွေလည်းပဲလူနေကြတယ်။အဲတော့ဆွေမဆက်မျိုးမဆက်နဲ့လူနေတဲ့ဒကာဒကမတွေကလည်းပဲတင်တို့ပုံမှာသိပြီးတော့ကျေးဇူးများတယ်တဲ့။ဒါကြောင့်မို့ဒကာဒကမတွေကတင်တို့ရဲ့ကျေးဇူးရှင်ပဲ။နောက်ဒကာဒကမတွေဘက်ကလည်းပဲတန်ဃာတော်ရှင်မြတ်တွေကကျေးဇူးရှင်ပဲတဲ့။ဘာဖြစ်လို့တော့ဆိုတော့ခုလေတရားတွေပါတွေဟောတဲ့အခါမှာမတိသေးတာတွေသိသွားရတယ်။ တိပိဒါဆိုရင်လည်းပဲပြဉ္ဉဏ်ကြီးပို့ပြီးတော့ရှင်းသွားရတယ်ဒါနတိလဘာဝနာတွေလည်းပဲတန်ဃာတော်ရှင်မြတ်တွေကြောင်းပြုပြီးလှုပ်ဖြစ်ပြီးဆိုရင်တန်ဃာတော်ရှင်မြတ်တွေရဲ့ဒဂရကမတွေရဲ့ကျေးဇူးရှင်ဒါကြောင့်မို့ဒဂရကမတွေနဲ့တန်ဃာတော်ရှင်မြတ်တွေအားလုံးတဦးနဲ့တဦးကျေးဇူးများကြတယ်ကျေးဇူးများတဲ့အတွက်အခါမှာဒီသာသနာတော်ကြီးမိပြီးတော့ကျေးဇူးများတဲ့အခါမှာဘာလုပ်ရမလဲဆိုတော့သာဂရနာဂရစဥဘောအင်ညောညနေတိတာတဲ့ဒီအချင်းချင်းဘာလုပ်မလဲဆိုတော့သာဂရစလူပုံလူပောင်လူဘဝမှာနေတဲ့ဒဂရကမတွေရတယ်လူတွေထဲမှာရှည်သွားကောင်းဆောင်နေပဲတဲ့အနာဂရစယဟန်တာမဏေတွေရလည်းပဲသာသနာဘက်ကရှည်သွားကောင်းဆောင်နေပဲတဲ့အဲ့ဒီပုဂ္ဂိုလ်တွေအချင်းချင်းဘာလုပ်ရမလဲဆိုတော့အင်ညောညနေတိတာကိုင်းကိုကျွန်းမီကျွန်းကိုင်းမီသူပမီမရင်ချင်းချင်းအားထားကြကုန်လျက်တဲ့ဒီကျွန်းကိုင်းမီကိုင်းကျွန်းမီဆိုတဲ့စကားရှိတယ်ပေါ့အဓိပ္ပာယ်ကဘာလဲဆိုတော့ဒီကျွန်းဆိုတဲ့ဒီမြေတွေပါတွေတောင်တွေပါတွေရတယ်ပဲကျွန်းပင်တွေကျွန်းဆိုတဲ့ဒီတောင်တွေရတယ်ပဲကိုင်းပင်တွေပေါက်နေတဲ့အတွက်ပို့ပြီးတော့တည်တံ့ခိုင်မြဲသွားတဲ့သဘောရှိတယ်ပေါ့ဒီတောင်မြင်တွေခေါ်တဲ့ဒီကျွန်းကလည်းပဲကိုင်းပင်ပေါက်တဲ့အတွက်သူတို့ကပို့ပြီးတော့ခိုင်မြဲတယ်လို့ကိုင်းမြင်တွေကလည်းပဲဒီကျွန်းရှိတဲ့အတွက်သူတို့ကပို့ပြီးတော့ပေါက်ရောက်နိုင်တယ်ပေါ့ဒီလိုပဲအချင်းချင်းကိုင်းကိုကျွန်းပြီးတော့ကျွန်းကိုလည်းပဲကိုင်းပြီးတယ်လို့ပဲတဲ့တဂရကမတွေရလည်းပဲတန်ဃာတော်ရှင်မြတ်တွေကိုမိပြီးတော့သာသနာတော်ကိုမိပြီးတော့ကုသိုလ်တွေရအောင်ကြိုးစားပြီးတော့နိဗ္ဗာန်ရအောင်အားထုတ်ရပါတန်ဃာတော်ရှင်မြတ်တွေရလည်းပဲတဂရကမတွေရဲ့သွမ်းသင်္ကန်းကြောင်းဆေးဆိုတဲ့ပစ္စည်းလေးပါးကိုမိပြီးတော့မိမိတို့အတွက်မဂ္ဂနိဗ္ဗာန်ပါရမီတွေကိုရအောင်ကြိုးစားအားထုတ်ကြရတယ်တဲ့ဒါကြောင့်မို့တိတ်ပြီးတော့အချင်းချင်းကိုင်းကိုကျွန်းပြီးကျွန်းကိုင်းပြီးတယ်လို့မိကိုအားထားပြီးတော့နိဗ္ဗာန်ရောက်အောင်ပါရမီလမ်းစဉ်တွေကိုကြိုးစားအားထုတ်ရမယ်ဆိုပြီးမြတ်စွာဘုရားကအဲ့ဒီဘဟုကာရသုတ်တံဆိုတဲ့တနေရာမှာဟောထားတယ်ပေါ့ဒါကြောင့်မို့ဒီသာသနာတော်ကြီးကိုမိပြုပြီးတော့တန်ဃာတော်ရှင်မြတ်တွေရလည်းပဲတရားကမာတွေနဲ့လက်တွဲပြီးတော့ကိုင်းကျွန်းပြီးကျွန်းကိုင်းပြီးဆိုတဲ့အချင်းချင်းလက်တွဲပြီးတော့နိဗ္ဗာန်ကိုရောက်အောင်လုပ်ရမယ်ပေါ့ဒါကြောင့်မို့အချင်းချင်းညီညွတ်ရပါတယ်တဂရမတွေလည်းပဲငါတို့ကတူနေရတယ်ဆိုပြီးတော့မာနတွေဖြည့်ပြီးတော့နေလို့ရှိရင်သာသနာနဲ့မနှီးဆက်ဘူးဆွေမျိုးမတော်ဘူးဆိုရင်လည်းသာသနာကွယ်နိုင်တယ်ပေါ့တန်ဃာတော်ရှင်မြတ်တွေလည်းပဲတဂရမတွေကိုမမီခိုဘူးဆိုရင်လည်းမိမိတို့ရဲ့ပရိယတ်တိပฏิပတ်တိလုပ်ကိုလုပ်ဖို့အဆင်မပြေနိုင်ဘူးပေါ့ဒါကြောင့်မြတ်စွာဘုရားကဒီနှစ်ဦးဟာလူတွေဘက်ကတဂရကမတွေဘက်ကရောတန်ဃာတော်ရှင်မြတ်တွေဘက်ကရောအချင်းချင်းညှိနှိုင်းပြီးတော့သာသနာအတွက်အကျိုးရှိအောင်လုပ်စီခြင်းနဲ့စေတနာလုပ်စီခြင်းနဲ့သဘောရှိခဲ့တယ်ပေါ့ဒါကြောင့်မို့ယနေ့လည်းပဲအဲ့ဒီလိုလုပ်တတ်အောင်လို့ခေါင်းကြီးကသာသနာ့ဘွယ်ကြောင်းတရား၄ပါးကိုဆက်ပြီးတော့ဟောကြားပေးတယ်အဲ့တော့မြတ်စွာဘုရားကသာသနာ့ဘွယ်ကြောင်းတရား၄ပါးကိုဘယ်လိုဟောခဲ့တယ်လဲဆိုတော့သတ္တရောမိဘိကဝေဓမ္မာတတံမတ္တသံမောတာယအန္တရဒါနာယသံဝတ္တံတိတဲ့ဘိကဝေမဂ္ဂနိဗ္ဗာန်လူလားမြို့သားမြို့သမီးတို့ဘိကဝေယဟန်တော်မြတ်အိုချစ်သားတို့သတ္တရောလေမျိုးလေးစားကုန်သောဤမိဓမ္မာဤတရားတို့သည်တတံမတ္တသူတော်ကောင်းတရားတည်ဟုသောသာသနာတော်ဤသံမောတာယပျောက်ပြက်ခြင်းကအန္တရဒါနာယကွယ်ပါခြင်းကသံဝတ္တံတိဖြစ်ကုန်၏ဤတိလူဘဂဝါသုံးလောကဒေါတာရှင်တို့မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါသည်တည်းဒါကြောင့်သာသနာတော်ကြီးဟာမိမိတို့အတွက်လည်းပဲကုသအကုသမှန်သိဘုံဒီဘဝတွေကိုလည်းပဲသိရတယ်သာသနာတော်မရှိဘူးဆိုရင်ဒီဘဝတွေယုံရင်မှလည်းယုံတယ်ကုသအကုသမှလည်းသိခြင်းမှသိတယ်ဒါကြောင့်သာသနာတော်ကြီးဟာတရားရဟမတွေအတွက်လည်းပဲတိတ်ပြီးတော့အကျိုးရှိတယ်တန်ဃာတော်ရှင်မြတ်တွေလည်းပဲနိဗ္ဗာန်ရောက်ဖို့အတွက်သာသနာတော်ကြီးကိုမိနေရတယ်တိတ်ပြီးတော့အကျိုးရှိတယ်ပေါ့ဒါကြောင့်မို့ဒီသာသနာတော်ကွယ်မဲ့အရေးသာသနာတော်တည်တတ်မဲ့အရေးတွေကိုသင်တို့ကငါပြရဟောကြားမယ်ဆိုပြီးမြတ်စွာဘုရားကမဂ္ဂနိဗ္ဗာန်လူလားလူတန်လူသမီးတို့တဲ့ဟောဒီသာသနာတော်ကြီးကွယ်ပဖို့အတွက်အကြောင်းနေအများကြီးရှိပြီမဲ့လို့တူရတူရပေါင်းလိုက်လို့ရှိရင်ဟောဒီအကြောင်းလေးမျိုးရှိတယ်တဲ့သာသနာကွယ်ဖို့အကြောင်းတရားလေးမျိုးရှိတယ်အဲ့တော့သာသနာကွယ်ဖို့အတွက်အကြောင်းလေးမျိုးတွေကပထမဆုံးအကြောင်းကဘာလဲဆိုတော့မြတ်စွာဘုရားကကိုရိုတိုင်းမဲ့မေခွန်ထုတ်ပြီးတော့ကိုရိုတိုင်းမဲ့ပြန်ပြီးတော့ဖြေခဲ့တယ်ပေါ့ဣဒာဘိကဝေဘိက္ခုဒုက္ခိတံတုတ်တံတံပရိယာပုဏ္ဏတိဒုံနိဋ္ဌိတေဟိပရပင်စနေဟိတဲ့မဂ္ဂနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့တဲ့ငါဖျားရဲ့သာသနာတော်မှာရှင်ယဟန်ပြုလာကြတဲ့မြို့သားတွေဘိက္ခုနီနွယ်တွေဝင်ဖြစ်တဲ့သီလရှင်တွေပေါ့ခုခဲ့ပါလေရှင်းတော့ဘိက္ခုနီတွေ အဲ့ဒီအောက်ကသိက္ခမံသာမဏေမရီဒီပရိသတ်တွေရှိကြတယ်ဒီပရိသတ်တွေဟာဘာလို့ကြတယ်လဲဆိုတော့ဒုဂိတံတုတ်တန်တံပရိယာပုဏ္ဏတိဒုံနေခိတ်တိပဒပင်တနေဟိတဲ့ဒီမကောင်းတဲ့ပြင်ဒီပုပ်ပတ်တွေဘာတွေရွတ်ဖတ်တာလည်းပဲမမှန်မကန်နဲ့စာပေတွေပို့ချနေကြတယ်ဟာသာသနာဆိုတာပရိယတိစာပေကျန်ကန်တင်ရန်ပို့ချခြင်းအလို့ပฏิပတ်တိတကယ်လို့ကိုကဘုသူတ္တနဲပါတယ်တို့မဟုတ်ကျမ်းမာရေမကောင်းပါဘူးမထောက်ပံ့နိုင်ပါဘူးပရိယတိသာသနာအတွက်ဝင်ပြီးတော့မကူညီနိုင်ပါဘူးဆိုရင်ပฏิပတ်တိတကိုယ်ရတကာရတရားအထုတ်ခြင်းလုံးဆိုတဲ့နှလုံးကိုရှိတယ်ပေါ့အဲ့တော့ပရိယတိလုံနေတဲ့သံဃာတော်ရှင်မြတ်တီရဲ့ယောတိယောရဲနဲ့ဘာတွေဖြစ်လာလဲဆိုတော့ဇာတိဘာတွေသင်ယံပူကြတဲ့ကာမပုပ္ပတ်အခရာတွေမပီမတနဲ့ပို့ချကြတယ်သင်အံ့ကြတယ်ခုခေတ်မှာဆိုလို့ရှိရင်လည်းပဲပရိတ်ကြီးရစားပြီးတော့အမားတွေနဲ့ညွတ်နေတယ်ဒီတုတ်တန်ရဒါသာသနာပွေတော့မှာပဲတဲ့ဘာဖြစ်လို့တုံးဆိုတော့အခရာမှားရင်းလို့ရှိရင်အနတ္တိတ်တွေမှားရင်းတယ်အနတ္တိတ်တွေမှားရင်းလို့ရှိရင်ကျင့်သုံးမှုတွေလည်းပဲမှားရင်းပြီးတော့သာသနာမြတ်စွာဘုရားရဲ့ဆုလိုရင်းသုံးပါးတွေပွေပြောက်သွားတယ်ပေါ့ဘုန်းကြီးတို့ဒီတစ်ခုရှိတယ်ပေါ့ယဟန်တစ်ပါးဒီကမ္မထမ်းပွားများတယ်ပေါ့ဒီမြစ်လူပင်လေလူနေရာတစ်ခုပါကမ္မထံပွားများတဲ့အခါမှာဖြစ်ချင်းပြက်ချင်းဆိုတာဥဒယဝရဥဒယဆိုတာဖြစ်ချင်းဝရဆိုတာပြက်ချင်းပေါ့ဒီလိုဖြစ်ချင်းပြက်ချင်းကမ္မထံကိုပွားများတဲ့ဥဒယဝရဥဒယဘယဥဒယဘယလို့ဒီလိုပွားများနေတဲ့အချိန်မှာဗျိုင်းတကောင်ကနေပြီးတော့ရေပေါ်မှာလာတဲ့အခါကျတော့ဗျိုင်းကိုပါဠိလိုပကပေါ့ရေဆိုတာဥဒကဗျိုင်းနဲ့ရေကိုညင်ပြီးတော့သူကဥဒကပကဥဒကပကဆိုပွားများလိုက်တော့သူဟာကမ္မထံကတရားရဖို့အတွက်မရှိတော့ဘူးတဲ့ဘာဖြစ်လို့လဲဆိုတော့ဥဒယေပြဖြစ်ချင်းပြက်ချင်းကိုရှုရာနေပြီးဥဒကပကရေပြန့်ရေပြန့်ဆိုပြီးတော့ဖြစ်သွားတဲ့အတွက်ပါဠိအခရာတွေမှားရင်းတဲ့အတွက်အဓိပ္ပာယ်တွေမှားရင်းတော့သူကမတ်ဖို့နိဗ္ဗာန်နဲ့ဆန့်ကျင်ဘက်ဖြစ်သွားတယ်မရနိုင်တော့ဘူး။ဒါကြောင့်မဒီပုပ္ပတ်အခရာတွေတရားတရားတွေကနည်းနည်းနည်းနည်းလာပြီးတော့ကောင်းကောင်းမွန်မွန်မတင်ကြတော့ဘူး။ကောင်းကောင်းမွန်မွန်မတင်တဲ့အပြင်မှာပုပ္ပတ်အခရာတွေရဲ့အဓိပ္ပာယ်ကိုလည်းပဲကောင်းကောင်းမဖော်ဆောင်နိုင်တော့ဘူးဆိုရင်ဒါသာသနာပွဲမှာပဲတဲ့။ဘုန်းကြီးတို့ဒီသာသနာမှာလည်းပဲဒီပရိတ်ကြီးညွတ်တာစပြီးတော့မေတ္တာတုတ်လေးပါးတွေဆိုလို့ရှိရင်ဒီအပ္ပကဘောဒါမျိုးညွတ်နေကြတယ်ပေါ့တကယ်တော့အပ္ပကဘောကုလိတဝနာနုဂိတောအပ္ပကဘောမေတ္တာရှင်ဖြစ်မဲ့ပုဂ္ဂိုလ်ဟာကြမ်းကြုတ်မှုဘဂဝတ်တဲ့ကိုမူရနှုတ်မူရကြမ်းကြုတ်မှုမရှိရဘူးလို့ဒီလိုဆိုလို့ရင်ဖြစ်တယ်ဒါဟုတ်ပဲပါဠိညွတ်တဲ့အခါအပ္ပကဘောစသည်ဖြင့်ညွတ်လိုက်တဲ့အခါမှာအဓိပ္ပာယ်တွေထောက်ပြန်ပြီးတော့အဓိပ္ပာယ်မှာရှာမရပဲကြာရင်ဖြစ်သွားရလည်းပဲသာသနာ꿰ချောင်းလေဒါကြောင့်မင်းမိတို့ပါဠိတွေပါဠိညွတ်တဲ့အခါမှာသိပြီးတော့တတိထားရပါဘုန်းကြီးတို့စာကြဘုန်းကြီးတွေပါဠိတွေပဲကတင်သားတွေလည်းပဲတတိထားရတယ်ဘာလို့လဲခုခေတ်မှာကအလွယ်နည်းနဲ့စာမွေးပွဲအောင်ရင်တော့ဖြက်လန့်လိုက်ပြီးတော့မှတ်စုမှတ်ရာတွေနဲ့သင်တဲ့ခေတ်ရောက်လာမဆုမရရည်နဲ့တင်တဲ့ခေရောက်လာတော့ဘာဖြစ်တော့ဆိုတော့ကြံရင်းနေဒီမတက်တော့ဘူးအချိန်ကုန်ပါတယ်ဆိုပြီးတော့ဖြက်လန်းနေပြီးတော့ဗမာလူကြီးထားထားလေးတွေဘာလေးတွေအလွယ်တကူကြက်ကြကြက်တော့ဘာဖြစ်တော့ဆိုတော့မူရင်းစာရည်နဲ့ဒိဗေရီရဲ့တဖြည်းဖြည်းတဖြည်းဖြည်းဝေးသွားရင်အဲ့ဒီတန်ဃာတော်ရှင်ဘက်ကြီးရဲ့စာရာတင်နေကြတာသာသနာဖြတ်တယ်လို့ဒီလိုသုံးသပ်လို့ရပါတယ်ဒီလိုပဲတရားဟောတဲ့တန်ဃာတော်ရှင်မြတ်တရားလည်းပဲဒီလိုပဲပေါ့ဒီနောက်ပိုင်းမှာပါဠိစာရီဘာတွေမတက်တဲ့အခါမြန်မာလူလေးတွေဟောတယ်မြန်မာလူဟောတဲ့အခါမှာပါဠိအဓိပ္ပာယ်နဲ့မပြတ်ဘူးဆိုရင်တော်သေးတယ်တချို့ကြတော့ပါဠိကမတက်တော့မြန်မာလူဟောရင်ဟောရင်အဓိပ္ပာယ်တွေဝေသွားပြီဆိုရင်ဒါတွေဟာလည်းပဲသာသနာ꿰ချောင်းလို့မြတ်စွာဘုရားကဟောကြားခဲ့တာပေါ့ဒါကြောင့်မို့ဒီမြန်မာလူဟောနေတာလည်းပဲကောင်းတာပဲသို့တော့ဒီပါဠိအခြေမြစ်ကိုယူပြီးတော့ဒါကိုမြန်မာလူဟောရင်တော့ကောင်းတယ်တချို့ကြတော့အာဝိဇ္ဇံရှင်ပြီးတော့မြတ်စွာဘုရားဟောတဲ့ပါဠိတွေနဲ့ဝေပြီးတော့ကိုယ့်အကိုထင်ရမြင်ရတွေကိုအာဝိဇ္ဇံကောင်းကောင်းနဲ့ဟောတော့လူတွေကလည်းပဲအပြောကောင်းတော့တရားလိုထင်ပြီးတော့လိုက်နာသွားကြပြီဆိုရင်အဲ့ဒါသာသနာ꿰မှာပဲဆိုပြီးဒီနေရာမှာတစ်ချက်အရေးကြီးတဲ့အကြောင်းလေးပေါ့ခုခေတ်မှာကဒီမြန်မာလူလွယ်လွယ်လေးတွေပြောတာကိုသိပြီးတော့ကြိုက်လာကြတယ်ကြိုက်လာလို့ရှိရင်ဟောတဲ့ပုဂ္ဂိုလ်ရလည်းပဲဒီတိုင်းပဲဟောတော့ပါဠိနဲ့ကြားလိကြားလိဝေးပြီးတော့အဓိပ္ပာယ်တွေနဲ့တိမ်ဆောင်သွားပြီဆိုရင်သာသနာ꿰မှာလို့မြတ်စွာဘုရားကဟောကြားခဲ့တယ်ပေါ့ဒါကြောင့်မိမိတို့ဒီမြန်မာလိုဟောကြနာကြတာလည်းပဲကောင်းတယ်သို့တော့ပါဠိရယူတဲ့အဓိပ္ပာယ်ကိုသာတက်ပြီးတဲ့ဆရာတော်တွေကနေဓာတ်ရိုက်ယူပြီးတော့ဟောမှပို့ပြီးတော့ပြည့်စုံတချို့နေရာမှာတွေလည်းပဲအမားတွေဟောနေကြတာရှိတယ်ပေါ့ဒီအမားတွေဟောနေကြတယ်ဆိုတာမြတ်စွာဘုရားကဒါနကိုလည်းပဲမပြည့်ပွဲဘူးတချို့ကကြတော့ဒါနလုံးမဲ့ဆိုဝိပဿနာပဲလုပ်တော့မယ်ဆိုပြီးတော့ဒီလိုပြောနေကြတယ်မြတ်စွာဘုရားရဲ့ဒေသနာတွေကြည့်တဲ့အခါမြတ်စွာဘုရားကသူဖျားဖြစ်တော့မယ်ဆိုလို့ရှိရင်ဘာတွေလုပ်တယ်ဆိုတော့ လှမ်းကြည့်လိုက်တဲ့အခါမှာဒါနပါရမီကိုစသုံးဖြည့်ရမယ်ဒါနဟာလည်းပဲသူတစ်ပါးစေတနာနဲ့သူတစ်ပါးချမ်းသာစေခြင်းလို့လှူတယ်ကိုယ်လည်းပဲနိဗ္ဗာန်တို့တောင်းတလို့ရနိဗ္ဗာန်တို့အထောက်ပံ့ဖြစ်တယ်ဆိုပြီးမြတ်စွာဘုရားကဟောကြားထားတာရှိတယ်ပေါ့ဒါဟုတ်ပဲနောက်ပိုင်းမှာသာပေတွေနဲ့ဝေးလာတဲ့အခါမှာအဟောပြောတွေကတဖြည်းဖြည်းပြောင်းနေပြောင်းလဲတယ်မြတ်စွာဘုရားကဒါနလည်းပဲလှုပ်ရမယ်သီလလည်းပဲဆောက်တည်ရမယ်တရားလည်းပဲအားထုတ်ရမယ်ဝေယဝိသဆိုတဲ့သီလကုသိုလ်တွေဒီပြည့်စည်လဲခြင်းတွေဘယ်ပဲလုပ်ကိုလုပ်ရမယ်ဒီခန္ဓာကဝတ်တွေကြတော့မြတ်စွာဘုရားကဝတ္တံအာပရိပူရင်တော်သီလံနပရိပူရတိတဲ့ဝတ္တံဝိုကြည့်ဦးငယ်ကိုအာပရိပူရင်တော်မဖြစ်ခြင်းသောယဟန်တာမဏိတိသီလံသီလကိုနပရိပူရတိဖြစ်ခြင်းတယ်မင်းကြီးတဲ့မြတ်စွာဘုရားကဒီခန္ဓာကဝတ်ကြတော့သေနာတနာဆိုတဲ့တန်ရှင်းကြီးတွေအဝတ်စားတက်အောင်နေစားတက်တောက်တက်အောင်နေဝိနိသိက္ခာပုဒ်နဲ့နေတာဟာသီလဖြည့်ရာရောက်တယ်သီလဖြည့်မှနိဗ္ဗာန်ကိုရောက်တယ်တဲ့ဝေယဝိသမလုံပဲနဲ့သီလကုသိုလ်တွေမဖြစ်ပဲနဲ့နိဗ္ဗာန်ရောက်တယ်လို့ငါဖျားမဟောဘူးလို့တိကျဟောခဲ့တယ်ပေါ့ဒါကြောင့်မို့ဒီဘလို့နေရာမျိုးတော့ဝေယဝိသလည်းမလုံဒါနာလည်းပဲမလုံပဲနဲ့နိဗ္ဗာန်ရောက်နိုင်အောင်တော့နိဗ္ဗာန်ကိုခုပဲမျက်မှောက်ပြုမယ်ဆိုပြီးတော့နေမနာညမညာတရားတွေအားထုတ်ပြီးဆိုရင်မြတ်စွာဘုရားကအဲ့ဒါဝေယဝိသမလုံချင်မလုံနဲ့တဲ့ဒါနာလည်းမလုံနဲ့တဲ့ခုပဲခုခဏလေးပဲဒီနေ့ပဲမနက်ဖြန်ပဲတရားတွေကိုမဲ့ဖို့နိဗ္ဗာန်ကိုရအောင်အားထုတ်မယ်လို့စိတ်ရှိရင်တော့မလုံနဲ့တဲ့ဒီလိုမှမဟုတ်ပါရမီဖြည့်တဲ့သဘောနဲ့ဖြည်းဖြည်းဖြည်းဖြည်းလုပ်မယ်ဆိုလို့ရှိရင်တော့ဒီသီလဆိုတဲ့ဝေယဝိသတွေဒါနတရားတွေကိုလုပ်ဖို့လုပ်ရမယ်လို့ဟောထားတာရှိတယ်ပေါ့ဒါဟုတ်ပဲမြတ်စွာဘုရားကဒီတရားကိုခုပဲသေတော့မှခုပဲတရားအထုတ်မယ်ခုပဲမဲ့ဖို့ရမယ်ဆိုတဲ့ပုံကိုယ်တွေအတွက်ဒါနတွေဘာတွေစတည်ခြင်းဒါတွေကိုဝေးဝေးရှောင်ပြီးတော့တရားပဲအထုတ်ပါလို့ဟောထားတာကိုအရေးညွန့်နေကြပြီးတော့တချို့ကဒါနမလုပ်ပေါင်းဘူးဝေယဝိသလည်းပဲမလုပ်ရဘူးတရားပဲထုတ်ရမယ်ဆိုပြီးတော့ကြောင်းမြန်နေပေါ်နေကြတာရှိတယ်ပေါ့အဲ့တော့မြတ်စွာဘုရားရဲ့ဆိုလိုရင်းအာဘော်ဒီနဲ့တစတစဝေးဝေးသွားရင်ဒါလည်းပဲသာသနာ့ကိုယ်ကြောင်းပဲတဲ့မူရင်းစစ်တီပျောက်သွားတယ်ကိုလိုချင်တာလေးဆွဲဆွဲပြီးတော့ဟောကြတယ်ဒါကြောင့်မို့စာချတဲ့ဘုန်းကြီးတွေကလည်းပဲပါဠိရင်းနေတဲ့တကွာချပေးနိုင်မှသာသနာ့ဆက်ပြီးတော့တည်နေပေါ့ဒီလိုမှမဟုတ်တဲ့မှတ်စုမှတ်ရာလောက်လေးတွေနဲ့စာမွေးပွဲတွေအောင်ယုံလုပ်ရင်သာသနာ့ကိုမယ်ဆိုတာအလုံးသားတရားဓမ္မတွေလည်းပဲပထမချက်နဲ့မှတ်ထားပေါ့တရားတော်တွေကိုလည်းပဲဒီလိုပေါ့ဗမာလိုမြန်မာလိုဟောခြင်းဟောပေါ့ဒါဖြင့်ပါဠိနဲ့အဓိပ္ပာယ်အချက်မပြတ်အောင်ကိုယ့်ရဲ့အာဝိဇ္ဇန်းရှင်တဲ့အတွက်ကိုထင်ရာတွေဟောလို့ရှိရင်မြတ်စွာဘုရားဒါလည်းပဲတရားဟောရင်လည်းသာသနာ့ကိုယ်မှာပဲဆိုပြီးတော့ဒီအင်္ဂါရအလုံးကောက်ချက်ချလို့ရတယ်ဒါကြောင့်မြတ်စွာဘုရားကဒါလည်းပဲပထမသာသနာ့ကိုယ်ကြောင်းပဲတဲ့အယံပိတဝေပထမောဓမ္မောတတ္တံမတ္တာတမ္မောတာယအန္တရဒါနာယတံဝတ္တတိဘေကဝေမဂ္ဂုနိဗ္ဗာန်လိုလားအမျိုးသားမျိုးသမီးတို့ပထမောရှိဥစွာသောအယံဓမ္မောဤပါဠိပုဗ္ဗအခရာတွေကိုမကောင်းတဲ့ဖြင့်သင်ယူပြီးတော့မကောင်းတဲ့ဖြင့်ဟောပြောပို့ချနေခြင်းဒီလည်းပဲတတ္တံမတ္တာသူတော်ကောင်းတိဟုသောသာသနာတော်ဤအန္တရဒါနာယတမ္မောတာယကြောက်ပြက်ခြင်းကအန္တရဒါနာယကွယ်ပါခြင်းကဟောတိဖြစ်ပါသည်ဤတိတို့ဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဗျာတိအဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်း။ဒါကြောင့်မူရင်းအဓိပ္ပာယ်လေးဒီကိုစာတက်ပြတက်တကယ်ဟုတ်ပဲလေ့လာမှာမှတ်စုမှတ်ရအောင်လဲစာမွေးပွဲအောင်ရင်လည်းသာသနာတည်ကြောင်းမဟုတ်ဘူးဆိုတာဒါအလုံးသဘောပေါက်ပါဒုတိယချက်ကဘာလဲဆိုတော့ပုဏ္ဏဇာပရံဘိတဝေဘိက္ခုဒုဗ္ဗဇာဟွန်တိဒောဝသတ္တကရဏေဟိတံမေသမနာတ္တာအကမအပရတိဏဂာယိနောအနုသာတနေနဲ့မဖို့နိဗ္ဗာန်လိုလားလူသားလူသမီးတို့တဲ့ဒုတိယသာသနာ့ကွယ်ကြောင်းဆိုတာကဘာလဲဆိုတော့ခုခေတ်မှာလည်းပဲအများကြီးဖြစ်နေကြတယ်ဒုဗ္ဗဇာတဲ့ဆုံးမရတာခတ်လာကြတယ်တပည့်တွေရဲ့ယဟန်တွေကဒုဗ္ဗဇာဒောဝသတ္တကရဏေဟိတံမေသမနာတ္တာဒောဝသတ္တကရဏေဟိဆုံးမကတ်ဒီဆုံးမကတ်တော်လူရိုင်းရဲ့ဖြစ်ကိုပြုတတ်ကုန်သောဓမ္မေဤအကုသိုလ်တရားတို့နှင့်သမဏဂတာပြည့်စုံပြီကုန်ဤအခမသီမကန်နိုင်မူအပရတိဏဂာယိနောနုသာတနေဆုံးမတဲ့တရားတွေကိုရိုးရိုးသေးသေးမနာယူကြကုန်နဲ့တကယ်လို့သာသနာတော်မှာယဟန်နေရောတာမဏေရောဘိက္ခုနေရောသီလဘိက္ခုနေရောဝင်သီလရှင်နေရောနောက်ဆုံးလူတွေရောဆိုကြပါသို့အဆုံးမတွေခတ်လာပြီထင်ရဆိုင်နေကြပြီစကားနားမထောင်ကြတော့ဘူးဆိုရင်သာသနာ့ကွယ်မှာပဲတဲ့ခုလည်းပဲယနေ့တရားဓမ္မတွေအားလုံးတွေးကြည့်ပေါ့သာသနာတော်မှာလည်းပဲဆရာတော်တန်ခါတော်အရှင်မြတ်တွေဆိုလို့ရှိရင်ကြောင်းပုံကြီးဖြစ်လာလို့ရှိရင်တပည့်မွေးရမှာတိတ်ပြီးတော့ကြောက်ကြတော့တာ ဘာဖြစ်လို့တုံးလို့မေးကြည့်ရင်အာဆုံးမရတာတိတ်ခတ်တာပဲပြောရဆိုတာမလွယ်ဘူးထင်ရလောက်ကြတာကိုယ့်အကူတပါးတည်းနေရတာကကောင်းနေတယ်လို့ဒီလိုပဲပြောကြတော့တယ်နောက်ပြီးတော့လူတွေလည်းပဲမိဘတွေဆရာသမားတွေလည်းပဲဘာဖြစ်လာလဲဆိုတော့ကြောင်းမရှိတဲ့ဆရာမဆရာဆရာမတွေလည်းပဲတပည့်တွေကြောက်ကြောက်လာရတယ်မိဘတွေကလည်းပဲသာသမီကိုမနိုင်တော့ဘူးသာသမီကိုလက်လွတ်ထားတဲ့ခြေနေရောက်လာအဲ့တော့တပည့်တွေကလည်းပဲတိတ်ပြီးတော့အပြောခတ်အဆိုးခတ်တွေဖြစ်လာတယ်လှုပ်ချင်ရလှုပ်လာတယ်ဒါမျိုးဆိုရင်သာသနာ့ကွယ်မှာပဲအထူးသဖြင့်ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေဆိုရင်မြတ်စွာဘုရားကဝိနည်းသိက္ခာပုဒ်တွေပြည့်ညတ်ထားတယ်ညဇာကိုမစားကြနဲ့နောက်ပြီးတော့ပြောပွဲရှင်ပွဲတွေမတွားကြနဲ့သာသနာ့လှုပ်ကိုလှုပ်ကြမြတ်စွာဘုရားကြိုးစားကြတယ်ပရိယတ်တိပတိပတိတော့ကြိုးစားခြင်းနဲ့ပုဂ္ဂိုလ်တွေနည်းလာကြတယ်ဒါမလုံဘဲနဲ့စီးပွားရေးဆန်းဆန်းလေးအလောင်းစားချမ်းဆန်းလေးဒါမျိုးတွေလှုပ်လာကြတာများလာကြတယ်စီးပွားရေးလှုပ်ရုံနဲ့မကားဘဲနဲ့တချို့လူတွေလိုပဲနေကြထိုင်ကြပြီဆိုရက်စွာပြရဲ့အဆုံးမဝီနီးတွေသူတို့ရဲ့နှလုံးသားထဲမှာပျောက်နေပြီဒါသာသနာပွေတော့တာအဲ့ဒီကြေးရွာမှာအဲ့ဒီမြို့နယ်မှာတန်ဃာတွေဗနရာရှိပါတယ်ဗနထောင်ရှိပါတယ်လို့ဘလောက်ပဲပြောပြောတဲ့ရက်စွာပြရဲ့အဆုံးမဝီနီးမရှိရင်အဲ့ဒီနေရာတန်ဃာတွေဘလောက်ပဲရှိနေသာသနာပွေတာပဲလို့မြတ်စွာဘုရားကဒီလိုဆိုလိုရင်းဖြစ်တယ်ပေါ့ဒါလည်းပဲတရားဓမ္မတွေအားလုံးသတိထားသင့်တယ်ပေါ့ဘုန်းကြီးတို့လူတွေကတရားဓမ္မတွေရဲ့အမြင်ကဘာလဲဆိုတော့ကြောင်းတိုက်တိုက်ရောက်သွားတယ်ဒီကြောင်းတိုက်ရငကိုတော့ကတဲကြောင်းလေးတွေနဲ့နေရတယ်နောက်မှနှစ်ထပ်တိုက်ကြီးတွေသုံးထပ်တိုက်ကြီးတွေရှိလိုက်ဟာသာသနာတိုးပွားလိုက်တာငကိုတော့ကဒီကြောင်းမှာတဲပုတ်လေးတွေနဲ့ရှိတယ်ထရံကာလေးတွေနဲ့ရှိတယ်ခုတော့တိုက်ကြီးတွေနဲ့သာသနာကြီးတိုးပွားလိုက်တာလေဒီလိုချီးကျူးကြတာနောက်ပြီးတော့ဟာငကိုတော့အတန်ဃာလေးရဲ့တပါးနှစ်ပါးရှိတယ်ခုတော့များလိုက်တာသာသနာစီပင်လိုက်တယ်ခုဆိုလူတွေအိုးအိုးနဲ့သာသနာသိစီသွားတာပဲငကိုတော့လူတွေ၆တက်နေတာပဲဆိုပြီးတော့လူတွေရဲ့အမြင်ကသာသနာကြီးပွားတယ်ဆုပ်ယုပ်တယ်ဆိုတဲ့နေရာမှာအဆောက်အဦနဲ့တိုင်းတာကြပါတယ်အဆောက်အဦတွေတိုးတက်လာရင်သာသနာတိုးတက်တယ်လို့လူတွေရဲ့ယုံကြည်ကြတယ်ဒီနေရာမှာနကောကလူစုလူဝေးတွေမရှိဘူးလူစုလူဝေးတွေများလာရင်ဒီနေရာသာသနာတိုးတက်တယ်လို့လူတွေကခံယူကြတယ်ပေါ့မြတ်စွာဘုရားကမဟုတ်ဘူးတဲ့သာသနာဆိုတာဘာလဲဆိုတော့မြတ်စွာဘုရားရဲ့အဆုံးအမသီလသမာဓိပညာတနည်းအားဖြင့်ဒီသီလသမာဓိပညာကိုထွန်းပြနေတဲ့ဣတကအဆုံးအမဣတက၃ပုံကိုသာသနာလို့ခေါ်ပါတယ်သူကသူတဲကြောင်းနဲ့နေခြင်းနေပြီနောက်ဆုံးကြောင်းမရှိလို့သစ်ပင်တစ်ပင်ရင်ဝါးတစ်ပင်အောင်နေခြင်းနေပြီတဲ့အဲ့ဒီမှာနေတဲ့တန်ဃာတော်ရှင်မြတ်တီတန်တယ်မှာဝီနီးတွေသိက္ခာပုဒ်တွေထိမ့်ပြီးတော့နေကြမယ်စာတင်စာချက်တရားအထုတ်ဖျောက်တက်ခြင်းဆိုတဲ့အလုပ်တွေလုပ်နေကြမယ်ဆိုရင်အဲ့ဒီအကြောင်းကဥဒ္ဒိုက်ကြီးတွေမရှိလည်းပဲသာသနာတည်တဲ့နေရာလို့ဒီလိုဆိုလိုရင်းဖြစ်ပါတယ်ဒါကြောင့်မို့မြတ်စွာဘုရားရဲ့သာသနာတည်တယ်ဆိုတာနဲ့ခုခေတ်လူတွေပြောနေတဲ့သာသနာတည်တယ်ဆိုတာအင်မတန်မှကွာခြားတဲ့အကြောင်းဒီနေ့သာသနာတယ်နဲ့ယင်းဒီနဲ့တခါယူပေါ်ရှင်တခါမကြီးတော်ခွင့်ကြောင်းနဲ့တကောအားလုံးကိုဘုန်းကြီးကနားလည်အောင်ဒါထပ်ပြီးတော့ဟောခြင်းဖြစ်ပါတယ်ဒီဘုန်းကြီးတို့ခုကြည့်ပေါ့အင်ဒိုနီးရှားမှာဆိုရင်ဘောရဘုဒ္ဓဆိုတဲ့ဇေဒီတော်ကြီးရှိတယ်ဇေဒီတော်ကြီးကတိတ်ပြီးတော့ကြီးမားတယ်ဒါပေမဲ့အင်ဒိုနီးရှားမှာသာသနာရှိသလားဆိုရင်သာသနာပွဲပြီလို့ပဲပြောလို့ရတယ်ဇေဒီပထိုးရှိပြီမဲ့လို့ကျင့်သုံးလိုက်တဲ့ပုဂ္ဂိုလ်မရှိရင်သာသနာပွဲတာပါပဲဘုန်းကြီးတို့အိန္ဒိယနိုင်ငံမှာဆိုလို့ရှိရင်မဟာဗောဓိဇေဒီတွေဘာတွေဇေဒီတွေအမြောက်အများကြီးရှိသေးတာပဲတိတိတည်းမှာတောကမင်းကြီးတည်သွားတဲ့ဇေဒီတွေတိတ်ပြီးတော့ကြီးကျယ်ခမ်းနားတာပဲဒါပေမဲ့အိန္ဒိယမှာသာသနာရှိသေးတယ်လားလို့ရင်သာသနာကွယ်ပြီလို့ပဲပြောရမယ်ဘာဖြစ်လို့လို့ဆိုတော့မြတ်စွာဘုရားရဲ့အဆုံးအမကိုလိုက်နာကျင့်သုံးတဲ့ယဟန်လည်းပဲမရှိတော့အမျိုးသားမျိုးသမီးတွေလည်းပဲမရှိတော့ဘူးအယူပါသာဝါဒတွေတခြားတွေဝင်လာတဲ့အတွက်ဇေဒီတွေဘယ်လောက်ပဲကြီးနေလေဒါသာသနာကွယ်တယ်လို့သုံးသပ်လို့ရပါတယ်ခုလည်းပဲကြောင်းတိုက်တိုက်ဘဲမှာပဲဖြစ်ဖြစ်မြို့မှာပဲဖြစ်ဖြစ်နယ်မှာပဲဖြစ်ဖြစ်ဒီကြောင်းတိုက်တိုက်မှာအဆောက်အဦတွေပြည့်စုံယုံနဲ့လူတွေစီပင်ယုံနဲ့သာသနာရှိတယ်သာသနာတည်တယ်သာသနာကြီးပွားတယ်လို့ဆုံးဖြတ်မလားဘုမို့တန်ဃာတော်ရှင်မြတ်တွေလူတွေမစီပင်မဲ့တိုက်တာကြီးတွေမရှိပင်မဲ့မြတ်စွာဘုရားဆုံးမတဲ့ပရိယတ်တိစပိသင်္ယံသင်္ယံပို့ချခြင်းအလုပ်ပฏิပတိတရားထိုင်ခြင်းဖျောက်တက်ခြင်းမေတ္တာပွားများခြင်းအလုပ်ဒီအလုပ်တွေကိုလုပ်နေလို့ရှိရင်တိုက်တာအဆောက်အဦတွေဇေဒီတွေမရှိလည်းပဲသာသနာတည်တယ်နှလုံးသားမှာဖျားတည်နေကြတာဒါကြောင့်မို့ဒါလေးကိုနားလည်စေခြင်းနဲ့ပေါ့ဒါကြောင့်မြတ်စွာဘုရားကမြတ်စွာဘုရားဆုံးမတဲ့သီလသမာဓိပညာသုံးမှုဝိနည်းဆိုတဲ့သာသနာတုတ်တန်ဆိုတဲ့ဒီအဆုံးအမတွေသူတို့မကျင့်သုံးကြဘဲနဲ့နေကြပြီကိုယ်လုံးချင်ရလုတ်ပြီးတော့ထင်ရဆိုင်နေကြပြီဝိနည်းသိက္ခာပုဒ်လည်းပဲမရှိတရားလည်းပဲမကျင့်မဲ့နေကြပြီဆိုလို့ရှိရင်မ မြတ်စွာဘုရားရဲ့အဆုံးအမဆရာသမားတွေရဲ့အဆုံးအမကိုမလိုက်နာတော့ဘူးဆိုရင်အဲ့ဒီဟာကသာသနာကွယ်တယ်တဲ့သာသနာကွယ်ကြောင်းသာသနာကွယ်အောင်လုပ်နေတာလည်းအတူတူပဲဆိုပြီးတော့မြတ်စွာဘုရားကဒုတိယချက်အဆုံးအမခတ်တဲ့တန်ဃာတွေများလာရင်အဆုံးအမခတ်တဲ့ဘိက္ခုနီတွေများလာရင်သာသနာကွယ်မယ်ဆိုပြီးတော့ပေါ်ကြားခဲ့တယ်ပေါ့ခုခေတ်မှာလည်းပဲဆုံးမရလွယ်တဲ့ပုံစံတွေတိတ်ပြီးတော့ရှားလာပြီတဲ့ဒါကြောင့်မို့သာသနာတည်မလားကွယ်မလားဆိုတာကိုယ့်အကူပဲစဉ်းစားကြည့်ပေါ့ဒါကြောင့်မြတ်စွာဘုရားကပုဏ္ဏဇာပရံဘိကဝေဘိက္ခုဒုဗ္ဗဇာဟွန်တိဒောသတကရဏီဓမ္မေဟိသမနာကတာအခမအပရတိနကာယိနောနုသာတနေအခမတိမခန္နိုင်တော့ဦးပဲတိမခန္နာဆိုတာနှစ်မျိုးနှစ်စားရှိတယ်ပေါ့အပြင်ပကလာတဲ့ဘေးရန်ဒီအချမ်းဒီအပူဒီသူများကကိုယ်ကိုမကောင်းပြောတာတွေတိမခန္နိုင်တာလည်းပဲသာသနာ့ကွယ်ကြောင်းလေနောက်တနည်းကဘာလဲဆိုတော့ကိုယ့်ရဲ့တန်တယ်မှာเจ้าကြီးတွေကောင်းကောင်းနဲ့နေကျင်လာတယ်ဒါတွေကိုသီးမခံနိုင်ဘူးလောဘရဲ့လျောက်เจ้าကြီးတွေဖြစ်အောင်မတရားသောနည်းနဲ့တရားသောနည်းနဲ့အလှူတွေထွက်ခံနေနေဆိုရင်သာသနာကွယ်တာပဲတဲ့အခါမှာသီးမခံနိုင်ရင်သာသနာကွယ်တယ်တဲ့နောက်ပြီးတော့ဒီဒေါသတရားတွေကိုကမေတ္တာတရားနဲ့ရှင်ပြီးတော့နေရမှာလူတွေနဲ့မာနတွေဘာတွေပြိုင်ပြီးတော့လူတွေပေါ်မှာမောင်းမောင်းမားမားစော်ကားတယ်လောဘတွေမထိန်နိုင်မနဲ့ဤမျိုးစုံနဲ့ကြောက်အောင်လူတွေဘာတွေခံနေအဲ့ဒီလောဘဒေါသမောဟတွေကိုသီးမခံနိုင်တော့ဘူးလူချင်းမှန်မောမှုတွေကိုသီးမခံနိုင်တဲ့သာသနာကွယ်မှာပဲအပရကိနကာယိနောနုသာတနေဆရာသမားတွေရဲ့အဆုံးအမဘုရားရှင်ရဲ့အဆုံးအမကိုမလိုက်နိုင်မရိုးသေးဘူးဆိုရင်သာသနာကွယ်မှာပဲတဲ့ဘုန်းကြီးတို့လည်းပဲလူဘဝကြည့်ပေါ့အိမ်တိမ်မှာမိဘရဲ့ဇာကနားမထောင်ဘူးဆိုရင်အဲ့ဒီအိမ်မှာမိဘသေးတာနဲ့အတူတူပဲသာသမီတွေထင်ရလုံမယ်ဆိုရင်မိဘအသက်ရှင်နေပေမဲ့မိဘဇာကနားမထောင်ဘူးဆိုရင်ဒီမိဘအသက်မရှင်တာနဲ့သေးတာနဲ့အတူတူပဲဒီလိုပဲသာသနာမှာဆောက်ဦးတွေဘလောက်ပဲပေါ်နေနေလူတွေဘလောက်ပဲစုနေနေမြတ်စွာဘုရားရဲ့အဆုံးအမတော်တွေကိုမကျင့်မဲနဲ့တလွဲတွေကြီးပဲကျင့်နေသာသနာကွဲတာပါပဲတဲ့သူတို့ကတော့သာသနာရှေအောင်လုပ်တယ်လို့ပြောနေကြတာဒါကြောင့်မို့ဒီဒုတိယတရားကိုလည်းပဲအလုံးနားလေသဘောပေါက်တော့ပါလိမ့်။နံပါတ်၁ကပုပ္ပအခရာအပြက်အမှားတွေနဲ့စာချချစာတင်ညတရားဟောကြတယ်။အတိတ်ကမမှန်မကန်နေနဲ့ဟောကြတယ်။နံပါတ်၂ကတန်ဃာတော်ရှင်မြတ်ရဲ့စပြီးတော့အလုံးဟာသုံးမစကားဝိနည်းစကားဒါတွေကိုမနာယူဘဲနဲ့ထင်ရှားဆိုင်ပြီးတော့ပြောရဆိုရခတ်လာတဲ့ဒုက္ခစတွေများလာရင်သာသနာကွယ်မယ်လို့ဒါဒုတိယချက်ဟောခဲ့တယ်။တတိယချက်ကဘာလဲဆိုတော့ပုဏ္ဏဇပရံဘိကဝေယေတိဘိက္ခုဘဟုတုတ္တာအာဂတကမဓမ္မတရားဝိနည်းတရားမာတိကတရားတေနတကိစ္ဆံတုတ်တန္တံပရံဝါစင်တိတေတံဣစေနတုတ်တန္တောဣစေနမူလကောတုတ်တန္တောဟောတိတဲ့တတိယပါလဲဆိုတော့သာသနာ့ကွယ်ကြောင်းကသာသနာတော်မှာစတတ်တည်တဲ့ယဟန်တွေတော့ပေါ်လာပါရဲ့ဒါပေမဲ့လို့ဝိနည်းလည်းပဲတက်ပါရဲ့သုတ်တံပိဓမ္မာတွေလည်းပဲတက်ပါရဲ့အလုံးစပီရတော့အထွတ်ထိပ်ရောက်ပြီးတော့ပိဋကတ်သုံးပုံရှိတော့တက်နေကြပါရဲ့တဲ့ခုခေတ်ဆိုလို့ရှိရင်တိပိဒကဓရတွေဘိဝန္တဆိုတဲ့တကြတိဟာဘွဲတွေပထမကျော်တွေစသည်ဖြင့်ဘွဲတွေတော့ရနေကြပါရဲ့ဒါပေမဲ့လို့တဲ့ဒေနာတကိစ္ဆံသုတ်တံတံပရံဝါစင်တိတေနာတကိစ္ဆံတုတ်တန္တံပရံဝါစင်တိတေတံဣစီနဣစိဏမူလကောတုတ်တန္တောဟောတိအပတိတရဏောတဲ့ဒါပေမဲ့လို့သူတို့ကဘာလုပ်လဲဆိုတော့တကိစ္ဆံလေးလေးစားစားတေအဲ့ဒီစာတက်ပြီတဲ့ယဟန်တော်တွေဟာပရံသူတစ်ပါးကိုတုတ်တန္တံပါဠိထာဂတတိကာကိုနဝါစင်တိမပို့ချကြတော့ဘူးတဲ့စာတော့တက်လာပါရဲ့စာတက်ပြီတဲ့ဘွဲ့ရီဒီဂရီတွေတော့ရလာပါရဲ့ဒါရီနဲ့လို့ပြန်လည်ပြီးတော့မြတ်စွာဘုရားကပို့ချမှာသင်္အံမှာသာသနာတော်ကြီးရှေမှာတဲ့စာတက်ပေတက်ဖြစ်ပြီးတော့သူတော်ဘာပေါ်မှာလေးလေးစားစားမပို့ချတော့ဘူးပို့တော့ပို့ချပါရဲ့စာတော့ပို့ချပါရဲ့ဝတ္တီကြံကြီးလေးပို့ချပြီးတော့ဒီမြင့်လုံတွေပဲလျှောက်ပြီးတော့ဦးစားပေးမယ်စာချတဲ့လုံကိုဦးစားမပေးရင်သာသနာမြန်မြန်ကွယ်မှာပဲဆိုပြီးတော့တတိယချက်ကိုဟောကြားခဲ့တယ်ပေါ့ဒါကြောင့်မြတ်စွာဘုရားရဲ့အလိုကြဘွဲ့တွေဒီဂရီတွေဘာလောက်ပဲရနေနေตายีนายีเนี่ยหลู่อตันเนี่ยเฉิงกုံเนี่ยตายีนายีเนี่ยเฉิงกုံเนี่ยหลุมูยีนี่เนี่ยเฉิงกုံเนี่ยสาชะราจะတော့ลีลีซาซาไม่ฉะวุจังไอ้ที่ปกกุนี่สาตะเปเตะดิบะลောက်เพียะณีเนี่ยตาธนาเมียนๆกวยมาเว้ยตะบ้าเรสีเปดิตายีนายีดิโตตะไหนเนี่ยช่อพี่တော့สาวูลีลีซาซาปู่ฉะบามาမျိုးเซติติยะพี่တော့ตาธนาတော့อีชีเมะเด้ดาจะหมูดิสาตะเปเตะป้อลาราเนี่ยตาธนาชีราမဟုတ်ပါဘူးခုခေတ်မှာတော့အယူတကူမှားနေတယ်ဗာလဲဆိုတော့အာစာမူဝဲတွေဘယ်ကြောင်းကဘလောက်အောင်လိုက်တာနိုင်ငံတော်မှာဘာတွေအောင်ထားတာဘယ်နှပါလောက်ရှိတယ်စသည်ဖြင့်စာတက်ပြတဲ့ပေါ်တာကိုသာသနာတော်ကြီးရှေတယ် သာသနာတော်ကြီးထွန်ကားတယ်လို့ယူဆတယ်မြတ်စွာဘုရားရဲ့ဒီသုတ်တံကိုကြည့်လို့ရှိရင်စတတ်ပေတက်တွေပေါ်ယုံတဲ့သာသနာတော်ကြီးမရှိသေးဘူးမထွန်ကားသေးဘူးတဲ့ဒီပုဂ္ဂိုလ်တွေကတာရေးနာရေးအပြင်ပကိစ္စတွေကိုလျှော့ပြီးတော့စာကြပေကျမ်းဂန်တရားပို့ချတဲ့အလုပ်ကိုလေးလေးစားစားမျက်မျက်နုံနုံလုံးမှသာသနာရှိမယ်ဒါကြောင့်မို့ဒီသာသနာရှိဖို့အတွက်စာချဘုန်းကြီးတွေဒီစာချဘုန်းကြီးတွေကိုထောက်ပံ့နေတဲ့ဒကာဒကမတွေအကူအညီပေးနေတဲ့ဒကာဒကမတွေလိုအပ်တယ်ဆိုတာဒါတတိယသာသနာကွဲကြောင်းညာထင်ရှားသွားပါတယ်အယံဘိကဝေတတ္တိယောဓမ္မောတတ္တံမတ္တသံမောတာယအန္တရဒါနာယသံဝတ္တတိဘိကဝေမဂ္ဂနိဗ္ဗာန်လိုလားညူကောင်းတာညူကောင်းသမီးတို့တတ္တိယောသုံးခုမြောက်သောအယံဓမ္မောဤစာတတ်ပေတဲ့ယဟန်တို့၏လေးလေးစားစားစာပေမပို့ချခြင်းသည်တတ္တံမတ္တသာသနာတော်၏သံမောတာယပျောက်ပြက်ခြင်းကအန္တရဒါနာယကွယ်ပါခြင်းကဟောတိဖြစ်ပါ၏ဤဒီလိုဘဂဝါသုံးတော်ကထောတာရှင်တော်မြတ်ဗျာသည်အဝစာကရုဏာရှိသောပညာအခြင်းဟောကြားတော်မူခဲ့ပါပြီတည်းအဲ့တော့သာသနာ့ကွယ်ကြောင်း၃ပါးရှိသွားပြီပထမချက်ကပုပ္ပအခရာရိအမှားယွင်းနေနဲ့သာပေပို့ချကြမဆုမယာရီနဲ့ပို့ချကြတရားဟောပြောကြမြတ်စွာဘုရားဆုံးမနဲ့ကြာလီကြာလီဝေးလာပြီးသာသနာ့ကွယ်မှာပဲနံပါတ်2ချက်ကတပိတန်ဃာရှင်မြတ်တွေကဘုရားဇာတာဆရာသမားဇာတာမနာယူဘဲနဲ့ထင်ရလုပ်ပြီးတော့ဝီနည်းတွေဖောက်ဖြက်နေတဲ့ဒုတိယသာသနာ့ကွယ်မှာပဲတတိယချက်ကစာတပ်ပေတဲ့ယဟန်တွေတော့ပေါ်လာပါရဲ့တဲ့အဲ့ဒီစာတတ်ပြီတဲ့ယဟန်တွေကတာရေးနာရေးကိုယ့်ရဲ့ဘုံကြီးမားမှုရေးဖို့ပဲလိုက်လုပ်ပြီးတော့သာပေပို့ချမှုကိုတော့လေးလေးစားစားမျက်မျက်နုံနုံမရှိဘဲနဲ့မပို့ချတော့ရင်သာသနာကွယ်မှာပဲ။ဘုန်းကြီးတို့ခုခေတ်မှာလည်းပဲဒီအန္တရာယ်ကတိတ်ပြီးတော့ကြီးနေကြပါတယ်။စာပြာဘုန်းကြီးအများစုကဘာဖြစ်လာတယ်လဲဆိုတော့စာချပြီးတော့နေရမှာတဲ့။အားတို့ဘယ်နေရာနိုင်ငံခြားမှာဘယ်လိုသွားလို့ရှိဘယ်လိုဘုန်းကံကြီးပြီးတော့ဘယ်လိုနာမည်ကျော်မယ်စသဖြင့်လုပ်တဲ့အတွက်ယနေ့စာတင်တိုက်တွေမှာဘုန်းကြီးမေးကြည့်ပါတကိုင်းမြို့မှာရှိတဲ့စာတင်တိုက်တွေလိုက်စုံစမ်းကြည့်မန္တလေးမှာရှိတဲ့စာတင်တိုက်တွေလိုက်စုံစမ်းကြည့်စာချဘုန်းကြီးတွေအားနေနေတယ်တဲ့စာချဘုန်းကြီးအားနေတဲ့အကြောင်းကအများပြီးတော့စာချဘုန်းကြီးပြည့်စုံတဲ့အကြောင်းနည်းနေတယ်အဲ့ဒါပါလဲဆိုတော့သာသနာ့ကွယ်ဖို့အတွက်တိတ်ပြီးတော့တဲထိတ်ရင်ဖို့ဖြစ်နေပြီလို့ဒီလိုပဲပြောကြပါဘူးဒါကြောင့်မို့စာချဘုန်းကြီးတွေနည်းတယ်စာတက်ပေတက်တွေဘလောက်ပဲပေါ်ပေါ်စာကောင်းကောင်းမချဘူးလေးလေးစားစားမချဘူးဒီနေ့လုံနေတဲ့အချိန်ကုန်နေဆိုရင်သာသနာ့ကွယ်မှာပဲတဲ့တရားလည်းပဲဟောစာလည်းပဲချမှာမြတ်စွာဘုရားကဒီနေရာမှာကြိုက်တယ်ဆိုတဲ့အဓိပ္ပာယ်တရားလည်းပဲသွားချစ်တယ်မှာဒကာဒကာမတွေကိုဟောပြီးတစ်ဖက်ကလည်းပဲစာပေကိုလေးလေးစားစားပို့ချနေတာသာသနာရှိချောင်းအကျင့်ကျင့်တယ်ဆိုတာဒါအလုံးပဲဒကာဒကာမတွေကနားလေစီခြင်းနဲ့ပို့တာတတိယအချက်ပေါ့နောက်စတုတ္ထအချက်ကဘာလဲဆိုတော့သာသနာ့ကွယ်ဖို့အတွက်ပုဏ္ဏတာပရံဘိကဝေထေရဘိကုဘာဟုလိကဟွန်တိတာထလိကဩကမဏိပုဗ္ဗင်္ဂမပဝိဝိကိနိကိတဒုရာတိဝိနောနဝိရိယံအာရဗန္တိအပတတပတ္တိယာနာတိကတတဒီကမာယာအတ္တစီကတတသစ္စိကရိယာယာတဲ့သာသနာတော်မှာနောက်ဆုံးသာသနာ့ကိုယ်ကျောင်းတရားကဘာလဲဆိုတော့နံပါတ်3တော့အရွယ်ရောက်လာတဲ့စတတ်ပေတဲ့ယဟန်ဤဆာရှာဘုန်းကြီးမလုပ်ခင်နဲ့အခြားလူတွေလုပ်ရင်သာသနာ့ကွယ်မယ်ဆိုတာဟောခဲ့တယ်စတုထချက်ကြဘာလဲဆိုတော့သူကတော့ကျောင်းတိုင်ဘုန်းကြီးတွေကိုနည်းနည်းရည်ရွယ်လာတဲ့သဘောရှိတယ်ထေရဘိက္ခုတဲ့ဆေဝါကြော်လာတဲ့မထေရီဖြစ်လာပြီဆိုလို့ရှိရင်တဲ့ပါဟုလီကာဟွန်တိတိထလီကာတဲ့ပါဟုလီကာပစ္စည်းလေးပါးများဖို့အတွက်ကြိုးစားအထောက်ကြကုန်သည်တိထလီကာတိခါတုံမဖြစ်ခြင်းအတွက်ယောတိယောရဲဖြစ်ကြကုန်သည်ဟွန်တိဖြစ်ကြပေကုန်၏တဲ့ကျောင်းဘုန်းကြီးတွေဖြစ်လာလို့ရှိရင်ပစ္စည်းလေးပါးများဖို့ပဲဝိုင်းပြီးတော့ကြိုးစားနေကြတယ်တဲ့ကိုကြောင်ကိုကြောင်ကြီးတွေတကြောင်ကနှစ်ကြောင်ဖြစ်အောင်တိုက်ကြီးတွေတစ်တိုက်ကနှစ်တိုက်ဖြစ်အောင်သုံးတိုက်ကလေးတိုက်ဖြစ်အောင်ဒီလိုပဲစီယုံပြီးတော့ကိုကြောင်ကြီးပစ္စည်းလေးပါးရဲ့ကြောင်ကြီးတွေပေါ်လာဖို့အတွက်ဆုံးကတ်တွေဆိုလို့ရှိရင်လည်းပဲတဘာဝတိုင်ပေါ်တာမျိုးပဲနဲ့တစ်ရက်ကနေနှစ်ရက်ဖြစ်အောင်နှစ်ရက်ကနေသုံးရက်ဖြစ်အောင်ဆွဲတရားတွေဘာတွေဟောပြီးတော့လှုပ်လာကြမယ်ဆုံးကတ်တွေများများရှိကြတရားချင်းလေနောက်ပြီးတော့ကြောင်တွေလည်းပဲများများတိုးလာခြင်းနောက်ပြီးတော့ဆေးတို့သင်္ကန်းတို့လည်းပဲပိုးကျင်တယ်ပိုးကျင်တဲ့အတွက်မအတော်နီးနဲ့ရောအတော်နီးနဲ့ရောဝိုင်းပြီးတော့မြောက်ပင်ပြီးတော့ဝိုင်းပြီးတော့ရှာဖွေနေကြတယ်ဆိုလို့ရှိရင်မထေဖြစ်တဲ့ယဟန်တွေကအဲ့ဒီဘက်ကိုအားပေးတယ်ဆိုရင်သာသနာ့ကွယ်မှာပဲတဲ့ရသော်ပြကတိထလီကာတဲ့တစ်ဖက်ကကြတော့ဗ ပရိယတိပရိပတိစာပေကျမ်းကတရားပို့ချခြင်းတရားဟောတရားပြခြင်းဆိုတဲ့အလုပ်ပฏิပတိတရားထုတ်ခြင်းဆိုတဲ့အလုပ်တွေပဲကြတော့သီလတမာတိပညာတိတိုးဖို့ကြတော့တဖြည်းဖြည်းရော့လာတာအချိန်ကမရှိတလို့လို့နဲ့ဒီအလုပ်ကြမလုပ်ရှင်တော့ဘူးလို့ပစ္စည်းလေးပါးတွေတိုးဖို့ကြတော့ကြိုးစားလိုက်တာတဲ့နေမနာညမလူတွေနဲ့လည်းပဲရောနှောပြီးတော့ဆွဲပြီးတော့ဘလို့စီးယုံပြီးတော့တစ်ခုပြီးတစ်ခုဓာရီသာတိုးအောင်လုပ်နေမယ်ဆိုရင်သာသနာပွဲမှာပဲတဲ့ဣဒာဘိတဝေထေရာဘိကုတ္တဘာဝလိကာဟွန်တိတထလိကာပဝိဝေကေနေခိတာဒူရာပဝိဝေကေနေခိတာဒူရာအောက်ကမေအောက်ကမနေပုတ်ပင်ကမာတဲ့ဒီအကုသိုလ်တွေဖြစ်မဲ့လောကီအလုပ်တွေစီးပွားရေးလုပ်နေကြတော့ကြိုးစားပြီးတော့တယောက်တည်းတပါးတဲ့တရားလေးနဲ့နေတာတို့ကိလေသာမဖြစ်အောင်စာတင်စာချတရားဟောတရားပြလုပ်တာတကြတော့တဖြည်းဖြည်းနဲ့ရော့ရော်လာကြမယ်ဒါရင်မဲလားဆိုတော့မဟုတ်သေးဘူးတဲ့ဒေတံပစ္စည်းမသနာတာဒေတာနုပတိံအာပိစတိသူတို့ရဲ့မျိုးဆက်တဲ့တပည့်တွေကြတော့ဘယ်လိုလဲဆိုတော့ငါတို့ဘုန်းကြီးကတော့ဒီလိုလှုပ်သွားတာဒီလိုပွဲတွေမှာဒီလိုအလှူခမ်းတာအဲ့တော့ငါတို့ဘုန်းကြီးလှုပ်တယ်လို့ငါတို့လည်းပဲလှုပ်မယ်ဆိုပြီးတော့နောက်ကမျိုးဆက်တဲ့တပည့်တွေကလည်းဆရာသမားခြေရလိုက်နင်းတော့တာပဲဒီမတင်မိမဲ့လို့နောက်ကနေလိုက်ပြီးတော့ကျင့်သုံးကြတာပဲအဲ့တော့မျိုးဆက်တဲ့တရားလည်းပဲမဖို့နိဗ္ဗာန်ရဖို့ပါရမီဖြစ်ဖို့တဲ့စိတ်မရှိပဲနဲ့ပစ္စည်းလေးပါပေါ်ဖို့เจ้าณีกันนี่มะโหอสาตอกนี่ป้อผู้ติงงานนี่ป้อผู้ดีเบ็ดเบ้วายพี่ว่าตะบี้မျိုးเสติก็เลยเบ้ดีปวนใต้ลาร่อดาเบ้เสียก็ดีโลลุลุไม่ตื่นปะบีเมลุโกเสียหูกูจี้นี่ล่ะเสียดีโลลุเองงารู้เลยเบ้ดีโลลุเลยสุดาไม่เปียวเลยเบ้ตื่นนี้ดาผิดตัวล่ะเบ้မိဘဆိုတဲ့ပုဂ္ဂိုလ်နဲ့ဒီတိုင်းနဲ့မိဘကရှေ့ရနေပြီးတော့မဟုတ်တရုတ်တွေလှုပ်ရင်သာသမီသင်စရာမလိုသူလည်းပဲတစ်ချိန်မှာဒါလိုက်လှုပ်တော့တာသာသမီတွေဆိုတာမိဘတဲ့တော့ကိုယ်လှင်ပါလေတဲ့ဒါကြောင့်မြတ်စွာဘုရားကအဲ့ဒီမထေဖြစ်တဲ့ယန္တရားသီလတမာတိပညာတိုးတက်ဖို့အတွက်ပရိယတိပရိပတိလှုပ်ကြတော့တိတ်မလှုပ်ချင်လို့ညော့လာပစ္စည်းလေးပါးတွေတိုးအောင်ကြောင်းနေပါလေခန္ဓာလာအောင်ကြတော့ကြိုးစားအားထုတ်နေမယ်အဲ့ဒီလိုဆိုလို့ရှိရင်နောက်မျိုးဆက်တည်းရလည်းပဲဒီလိုအထုတ်မယ်ဆိုရင်သာသနာကြီးရဲ့တဖြည်းဖြည်းနဲ့ကြော့ရော်ပြီးတော့သာသနာနောက်ဆုံးတော့ကွဲမှာပါပဲတဲ့ဗုဒ္ဓသာသနာစည်းတံတိတ်တူသာသနာတော်ကြီးဘလောက်ရှည်ပါစေလို့စုဘလောက်ပဲတောင်းနေနေဒီအလုပ်တွေလည်းလုပ်နေသာသနာကွဲမှာပဲဆိုရင်ရဲ့ဆိုပြတာကအဲ့ဒီစတုထအချက်ကိုမိန်ခဲ့တယ်ပေါ့ဒါကြောင့်မို့တတတော်မေဘိကဝေတံမာတတံမတ္တသံမောတာယအန္တရဒါနာယတံဝတ္တံတိဘေကဝေမဂ္ဂုနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့စတ္တာတော်လေးမျိုးလေးစားကုန်သောဤမိတ္တမဤဟောအပ်ခဲ့တဲ့တရားတို့သည်တရံမတ္တသူတော်ကောင်းတရားဤသောသာသနာတော်ဤသံမောတာယပျောက်ပြတ်ခြင်းကအန္တရဒါနာယကွဲပါခြင်းကသံဝတ္တန်ဤဖြစ်ကြပေကုန်၏ဤဒီတို့ဘဂဝါသုံးလောကတို့သာရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအခြင်းမိန်ကြားတော်မူခဲ့ပါ၏တည်းကဲယနေ့တခါကြီးဥပောရှင်တက္ကမကြီးတော်ခင်ကြောက်မိမိတို့ရဲ့ယဟန်တော်နဲ့ဆက်နေတဲ့အတွက်သာသနာတော်နဲ့အင်မတန်မှယဉ်နီးနေတဲ့အတွက်ဘုန်းကြီးရလည်းပဲဒါတည်တင်တည်ထိုက်တယ်ထင်ပြီးတော့ဒါနသီလဘာဝနာဆိုတဲ့တရားကိုမဟောပဲနဲ့ဟောဒီသာသနာပွဲချောင်း၄ပါးကိုအလုံးနားလည်အောင်တက်နိုင်တယ်ဟောပေးတယ်ပေါ့အဲ့တော့နံပါတ်၁ကပုပ္ပအခရာအမားရည်ရွတ်ပြီးတော့ဒါရီနဲ့ပို့ချတင်ရန်ပြီးတော့အနိဋ္ဌိပေတွေကကောက်လွဲပြီးဆိုသာသနာပွဲမယ်ဒီအနေနဲ့ပြည်လွဲပြီးတော့တရားတွေဝါတွေဟောနေပြီဆိုရင်လည်းသာသနာ꿰မယ်။နံပါတ်1ကမြတ်စွာဘုရားရဲ့အဆုံးအမဆရာသမားရဲ့အဆုံးအမကိုမလိုက်နာဘဲနဲ့ကိုယ်တန်တန်မှာသာသနာမရှိဘဲနဲ့ထင်ရှားဆိုင်နေကြမယ်ဆိုရင်လည်းသာသနာ꿰မယ်။နံပါတ်3ကစာတက်ပြီးတဲ့ဘွဲဒီကိရတဲ့သံဃာတော်ရှင်မြတ်တွေညားနေပြီမဲ့စာချတဲ့လုပ်ကိုလုံးဝလွတ်လိုက်ပြီဆိုရင်ဒါသာသနာ꿰မယ်။နံပါတ်၄ရဲ့ကျောင်းပုံကြီးတွေပါတွေဖြစ်လာတဲ့အခါမှာသီလတမာတိပညာတိုးဖို့အတွက်ပရိယတိပရိပတိအလုပ်ကိုမလုပ်ဘဲနဲ့ပစ္စည်းလေးပါးတွေကျောင်းတွေပါတွေတိုးဖို့အတွက်ဒီဘက်ပဲလုံပန်းပြီးတော့နေမယ်။နောက်မျိုးဆက်ကလည်းပဲဓာရီကိုတူဖို့ပြီးကျင့်သုံးမယ်ဆိုရင်သာသနာ꿰မယ်ဆိုတာမြတ်စွာဘုရားဟောတဲ့အတိုင်းပုံကြီးကလည်းပဲအလုံးနားလည်အောင်ဗမာစကားပြည်နဲ့ပဲကြိုးစားပြီးတော့ဟောပြီ။အဲ့တော့ဒီတရားကိုလာယူပြီးတော့မိမိတို့သာသနာရှိအောင်ငါတို့ဘယ်လိုနေရာမှာပြန်ပိုးမလဲတပုပ်ကိုဆွဲเสียရလဲမလို့ဘူးကြောင်းဆွဲเสียရလဲမလို့ဘယ်နေရာဘယ်ဌာနပဲဖြစ်ဖြစ်သာသနာကိုအကျိုးများမယ်ဆိုရင်ငါတို့ဝိုင်းပြီးတော့ပြုစုမယ်ဒီလိုစိတ်ထားလေးနဲ့ကုသိုလ်တွေပြုနိုင်ကြပါပြီဒီလိုစိတ်ထားနဲ့ကုသိုလ်ပြုလို့ရှိရင်ငါတို့သာသနာတော်ကြီးရှိအောင်ပြုစုနေတယ်ပြိုးထောင်နေတယ်လို့ဗဇက်ကမကြွေးကြော်လဲပဲသာသနာပြုပြီးသားဖြစ်ပါတယ် ရဲ့ကြပြရဲ့ဆုံးမရင်းနဲ့လွဲချော်နေပြီးတော့ငါတို့သာသနာပြုတယ်လို့ဘယ်တော့ပဲဩသူတို့သာသနာဖြစ်ရလည်းပဲတခါတရံရောက်ချင်ရောက်တတ်ပါတယ်။ဒါကြောင့်မို့ဒီတရားတော်ကိုနာယူပြီးတော့သာသနာရှေ့ချောင်းသာသနာခွေချောင်းကိုလည်းပဲသိသွားပါပြီ။ဒါကြောင့်မို့သာသနာမကွယ်ပေါက်အောင်မိမိတို့ဆွမ်းအားရှိတဲ့မြတ်ပစ္စည်းလေးပါးနဲ့ထောက်ပံ့နိုင်ကြပါစေ။ပစ္စည်းလေးပါးနဲ့ကြိုးစားထောက်ပံ့ပြီးတော့နောက်ဆုံးပါရမီတွေရင့်တန်ပြီးတကလမတ်ဖို့နိဗ္ဗာန်နောက်ဆုံးမှာသန္တရာချင်းရဲ့ဘုဒုက္ခတွေကင်းရန်ဖြစ်တဲ့နိဗ္ဗာန်ကိုမဉ္ဉံဖူဉံဖြင့်ကိုစီကိုငါလျင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကဲအဲ့ဒီလိုသာသနာထောက်ပံ့ရတဲ့ကုသိုလ်ကြောင့်နိဗ္ဗာန်ကိုမျက်မှောက်ပြုပြစေလို့အာယုံပြုပြီးကဲအားလုံးနဲ့ပြည့်စက်ချမယ်အားလုံးနဲ့လိုက်ဆိုကြနော်။